Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ24ရက်ဗုဒ္ဓဘူးနေ့နံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါခြေဆက်တင်ဆက်နေပါတယ်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာမနက်ခင်းပါသောရရှင်များရှင်ကျမသင်္ကီထိုက်ပါဥက္ကင်မောင်ဆိုမင်းနဲ့အတူသတင်းတွေပြောပြပေးပါပါကဘာတလွား73စီဈေးကြီးမြင့်မှုကိုပူပေါင်းဖြည့်ရှင်ရဲ့အမေရိကန်နဲ့တခြားနိုင်ငံကြီး၅ခုတို့ကအရန်ရင်းနှံထုတ်သုံးကြဖို့အင်ကာနီမှာကြီးညာပါတယ်မြန်မာပြည်အားထုတ်တဲ့မြန်မာဘရူဝါရီလီမိတက်ကိုစီးရင်ရှင်းလင်းဖြတ်သိမ်းဖို့မြန်မာစီးပွားရေးဥပိုင်လီမိတက်ကတရားရုံးမှာရှောက်ထားလိုက်ပါပြီဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင
်ကောင်းပါပြီရန်ကုန်တိုင်းအတွင်းအသေးစားပေါက်ကွဲမှုတချို့ရှိခဲ့တဲ့အခြေအနေကိုတင်ပြတဲ့အခါမှာတော
့ဒီတော့ကျွန်တော်တို့မကြောက်ဘူးသူအဲ့ဒီမှာသုံးလုံးပေါက်တယ်ချက်ပြီးတော့တော့တဲ့သဘောပဲဒါအဲ့ဆက်ရောပတ်ပတ်နေရလမ်းကြီးကဘယ်တော့သွားလို့မရဘူးကွာ
ဒါကတော့ရန်ကုန်တိုင်းဒေသခံတအူးက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါနယ်ဆက်မူရစ်ဂိုင်းဝင်6ဦးကိုထိုင်းနယ်သားစောက်တပ်တွေကအသိမိခဲ့တဲ့အကြောင်းသတင်းပေးပို့ချက်ကိုဗစ်လွန်ပြန်လည်ထူထောင်ရေးနဲ့မြမအခက်အခဲသုံးသက်ချက်စတာတွေကိုလည်းကြားရဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါနေ့ညဆွေးနွေးခန်းအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာစတာတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါ
ဓာတ်ဆီနဲ့တခြားစွန့်အင်ထုတ်ကုန်တွေဈေးနှုန်းကြီးမြင့်လာမှုကိုပူးပေါင်းဖြည့်ရှင်ဆောင်ရွက်တဲ့အနေနဲ့အမေရိကန်နဲ့တခြားနိုင်ငံ၅ခုတို့ကမဟာဗျူဟာမြောက်အရန်ရေနံကိုဓာတ်ဆီနဲ့တခြားစွန့်အင်လောက်စာထုတ်ကုန်တွေတန့်စင်ထုတ်လုပ်ဖို့စီစဉ်နေကြောင်းအင်ကာနီမှာပြောဆိုလိုက်ပါတယ်မက္ကဆီကိုပင်လယ်ကွေ့တစ်လျှောက်မြောက်လိုင်းတွေမှာလက်ရှိရေနံစီ623တန်သူလောင်ထားတဲ့အမေရိကန်ရဲ့မဟာဗျူဟာမြောက်အရန်ရေနံတဲကရေနံစီတန်90ကိုလာမယ့်2022ခုနှစ်ဧပြီလအထိရေနံချက်သူတွေကိုရောင်းချမယ်အကြောင်းအမေရိကန်သမ္မတအိမ်ဘူရိုကပြောပါတယ်73စီဈေးကြီးမှုကဒီကမ္ဘာလုံးအတွက်အခက်အခဲဖြစ်ရတယ်လို့သမ္မတဂျိုးဘိုက်တန်ကအင်ကာနီမှာပြောပါတယ
် This is a problemNot just here in the United States, but around the world. The price of gasoline has reached...
ဆက်သုံးစီဈေးကြီးမှုကအမေရိကန်အတွက်တင်မဟုတ်ဘဲကမ္ဘာတစ်လောအတွက်ပြဿနာတစ်ခုဖြစ်ပါတယ်။ဥရောပမှာအာရှမှာဓာတ်ဆီဈေးနှုန်းတွေစံချိန်တင်ရောက်ရှိနေပါတယ်လို့အမေရိကန်သမ္မတပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်မှာဓာတ်ဆီတစ်ဂါလံပြန်မြန်ဈေးနှုန်းက3ဒေါ်လာခွဲလောက်ရှိပြီးဒါဆိုရင်2014ခုနှစ်နောက်ပိုင်းအမြင့်ဆုံးဈေးနှုန်းဖြစ်ပါတယ်။အခုအမေရိကန်ရဲ့အရန်ရေနံကိုလာမယ့်လပိုင်းတွေအတွင်းဖြန့်ဝေမှုကအခုပေးနေရတဲ့ဈေးနဲ့အများကြီးတော့ရော့မသွားနိုင်ပါဘူး။တခြား၅နိုင်ငံဖြစ်တဲ့တရုတ်၊ဂျပန်၊တောင်ကိုရီးယား၊အိန္ဒိယနဲ့ဗြိတိန်နိုင်ငံတို့ဘက်ကသူတို့ရဲ့အရန်ရေနံတဲကနေဘလောက်ဖြန့်ဝေမယ်ဆိုတာမသိရတာကြောင့်73စီဈေးနှုန်းဘလောက်များလျှော့ချနိုင်မလဲဆိုတာကိုတော့ချက်ချင်းတွက်ချက်ဖို့တော့မဖြစ်နိုင်သေးပါဘူးရှင်။
အီသီယိုးပီးယားနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲတွေပုံမပြင်းထန်ကျယ်ပြန့်လာမှာကိုစိုးရိမ်ရကြောင်းအာဖရိကဥက္ကဋ္ဌဒေသဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ကမနေ့အင်္ဂါနေ့ကပြောပါတယ်အမေရိကန်အထူးကိုယ်စားလှယ်ဂျက်ဖရီဖော့တ်မန်ကသူနဲ့တခြားတန်တမာတွေအနေနဲ့အီသီယိုးပီးယားအစိုးရတပ်ဖွဲ့တွေနဲ့တီဂရေးပြည်သူ့လွတ်မြောက်ရေးတပ်ဦး TPLF တို့အကြားဖြစ်ပွားနေတဲ့စစ်ပွဲတွေရစင်းရေးရစဲရေးနဲ့စစ်ပွဲအချိန်ကြာစင်ရေးအတွက်စ조사နေကြောင်းသတင်းသမားတွေကိုပြောပါတယ်တွဲဆောင်ဆွေးနွေးမှုတွေကတိုးတက်ပေမဲ့နှစ်ဖက်စလုံးကစစ်ပွဲကိုအချိန်မြင့်မှုအတွက်ပြင်ဆင်ကြတဲ့အနေအထားမှာရှိတယ်လို့သူကပြောပါတယ်။အီသီယိုးပီးယားဝန်ကြီးချုပ်အဗစ်အမက်ကသူကိုယ်တိုင်ရှေ့တန်းကိုသွားပြီးသူတို့တပ်ဖွဲ့တွေကိုဥဆောင်တိုက်မယ်။အဲ့ဒီအတွက်ပြည်သူတွေပါဝင်ကြဖို့အင်တာနက်လူမှုကွန်ရက်ကနေပြီးခဲ့တဲ့တနင်္လာနေ့ကတိုက်တွန်းလိုက်ပါတယ်။ဒီတော့အတွင်းမှာပဲတီဂရဲပြည်သူ့လွတ်မြောက်ရေးတပ်ဦး TPLF တပ်ဖွဲ့တွေကလည်းအီသီယိုးပီးယားနိုင်ငံမြို့တော်အဒစ်ဘာဘာနဲ့ကီလိုမီတာ220အကွာမှာရှိတဲ့မြို့တစ်မြို့ကိုတနင်္လာနေ့ကသိမ်းယူခဲ့ပါတယ်။အဲဒီလိုအခြေအနေတွေကြောင့်အမေရိကန်ထူးကိုစလေဖော့တ်မင်းကနှစ်ဖက်တပ်ဖွဲ့တွေအနေနဲ့စစ်ပွဲအချိန်စမြင့်တဲ့နေရာကနေပြန်လည်ဆုတ်ခွာပေးကြဖို့တိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အခုဖြစ်ပွားနေတဲ့ပြည်ပကမှာဘယ်ဘက်မှလိုက်မှာမဟုတ်ပေမဲ့တီဂရဲပြည်သူ့လွတ်မြောက်ရေးတပ်ဦးရဲ့တပ်ဖွဲ့တွေအနေနဲ့ Ethiopia Muro, Addis Ababa Muro, go take my boot, Chidanida Guro, the bomb to Budo led to Gap Yobarekmya.
Russia and Ukraine is at the shout Timma Murika, Pumyalade, and he tapped Silaji Mabe. American and Russia, Bojo Chimia, Inganika, telephones at Swinwiki Javari. American Pure Seuzi Jomia, Okata, Bojo Chi, Mark Miline. Russia Seuzi Jo, Bojo Chi, Bellary Gia, Simoruja, Swinimune, but the B. Ginia Jetrigule, American and Russia, Suya Napet, Mian Tok Javari. ဘိုဂျိုဂျင်းနှုတ်တို့အနေနဲ့လုံခြုံရေးဆိုင်ရာဆွေးရင်ကျအတော်များများကိုဆွေးနွေးခဲ့ကြကြောင်းအမေရိကန်ရဲ့ကြီးညာချက်မှာဖော်ပြပါတယ်အခုဆွေးနွေးပွဲဟာဆိုရင်ဘေးအန္တရာယ်လျှော့ချရေးနဲ့တင်းမာမှုတွေမဖြစ်ရေးခေါင်းဆောင်နှုတ်ကြားဆက်သွယ်ဆွေးနွေးမှုတစ်ခုသာဖြစ်ကြောင်းလည်းဖော်ပြပါတယ်အင်ကန်နေဆွေးနွေးမှုအသေးစိတ်ကိုတော့လျှို့ဝှက်ထားဖို့နှစ်ဖက်စလုံးကသဘောတူတဲ့အကြောင်း ဒီနေ့ကတော့ကျွန်တော်တို့ရဲ့စီးပွားရေးအတွက်ကြက်တင်မဟုတ်ပဲကမ္ဘာတလောက်အတွက်ကြက်တင်မဟုတ်ပဲကဗာတလောက်အတွက်ကြက်တင်မဟုတ်ပဲနေတိုရိုကအကျဉ်းချုပ်ပြောဆိုထားတဲ့ကိစ္စပေါ်ဆိုရင်ချက်တွေပုံများလာပြီးတဲ့နောက်မှာအခုဆွေးနွေးပွဲပေါ်ပေါက်လာတာဖြစ်ပါတယ်ရှင်
ကိုဗစ်ကာယောဂါကာကွယ်ဆေးတွေထပ်မံပြီးတော့တုံးမြင့်မသုံးဆွဲဘူးဆိုရင်နောက်ထပ်၄-၅လလောက်မှာနိုင်ငံ၅၃နိုင်ငံပါဝင်တဲ့ဒေသမှာသေဆုံးမှုတွေ9သိန်းအထိရှိလာလိမ့်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ဥရောပဆိုင်ရာယုံကမနေ့အင်္ဂါနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒေတာတွင်မှာကိုဗစ်ကာယောဂါကြောင့်သေဆုံးတဲ့အရေအတွက်ဟာသက်တမ်းခွဲကျော်သွားပြီလို့လဲ WHO ဥရောပယုံကနေဥရောပနဲ့အရှေ့လက်ပိုင်းဒေတာကသေဆုံးတဲ့အရေအတွက်တွေကိုစီးရင်ပြုစုထားတဲ့ IHME ကျန်းမာရေးဆိုင်ရာကွန်ဆင်လေးလာမှုနဲ့အချက်လက်စုဆောင်ရေးဌာနရဲ့အချက်လက်တွေအခြေပြုပြီးပြောပါတယ်။ဒါကြောင့် WHOဥရောပဒေသဆိုင်ရာယုံအနေနဲ့25နိုင်ငံမှာဆေးရုံကရင်တွေနဲ့၄၉နိုင်ငံမှာအထူးကျန်းမာကုသဆောင်တွေကိုမြှင့်တင်ပေးဖို့အခုချိန်ကစပြီးလာမယ့်2020မတ်လတရနေ့အထိစီမံကိန်းရေးဆွဲထားကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ။
American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့ 6:00-9:00 ပိုင်းထိုမီတာ 32kHz 933 နဲ့ 9383 ပိုင်းထိုမီတာ 49kHz 6153 ပထမနာရီဝက်မှာလိုင်းနက်မီတာ 190kHz 1505 တို့ကနေပြထုတ်လွှင့်ပေးနေပါရဲ့ရှင်
VOE မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်းသတင်းတွေကိုဆက်ပြီးတင်ပြနေပါတယ် မြန်မာပြည်ထုတ်လုပ်တဲ့မြန်မာဘရူဝါရီလီမိတက်ကိုစီးရင်ရှင်းလင်းဖြတ်သိမ်းရေးအတွက်စစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်လီမိတက် MEHL ကရန်ကုန်အနောက်ပိုင်းခရိုင်တရားရုံမှာရှောက်ထားပါတယ်။မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းကြီးဖြစ်ပြီးအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုချမှတ်ခံထားတဲ့မြန်မာစီးပွားရေးဥပိုင်လီမိတက်ကမြန်မာပြည်ထုတ်လုပ်ငန်းမြန်မာဘရူဝါရီလီမိတက်ကိုစီးရ ဒီနေ့ကတော့ရန်ကုန်ဘန်ဂျီဖြစ်တဲ့မြန်မာဘရူဝါရီလီမိတက်ကိုစီးရင်ရှင်းလင်းဖြတ်သိမ်းရေးဥပိုင်လီမိတက်ရဲ့ရှောက်ထားချက်ကိုတော့လမ်းမဲ့ဒီဇင်ဘာလဆယ်ရက်နေ့မှာရန်ကုန်အနောက်ပိုင်းခရိုင်တရားရုံးမှာစစ်ဆေးကြားနာမှာဖြစ်ပါတယ်။
မြန်မာဘရူဝါရီလီမိတက်ကတော့စစ်တပ်ရဲ့ဥပိုင်လီမိတက်ကအစုရှယ်ယာ52ရာဂိုင်းနှုန်းပိုင်ဆိုင်ပြီးဂျပန်အဖျော်ရမကလုပ်ငန်းကြီးကီရင်ကအစုရှယ်ယာ51ရာဂိုင်းနှုန်းကိုပိုင်ဆိုင်ထားတာဖြစ်ပါတယ်။တရုတ်နိုင်ငံမှာထုတ်လုပ်တင်ပို့တဲ့ကမ္ဘာကျော်ချီတဲ့အမှတ်တံဆိပ်ပေါင်း100ကျော်မှာတရုတ်နိုင်ငံအနောက်ပိုင်းရှင်ချန်ပြည်နယ်ကဝီဂါလူမျိုးတွေကိုအာရမလုံအပေးခိုင်းစေတာ ဖော်ထုတ်ထားတဲ့အဲ့ဒီအစီရင်ခံစာကိုအင်္ဂလန်နိုင်ငံရှက်ဖီဟယ်လန်တက်ကူကဟယ်လနာကနေဒီစင်တာကနေပြည်သူရေးသားထားတာဖြစ်ပါတယ်။အဲ့ဒီအထက်မှာတရုတ်ပြည်ကခြေတွေနဲ့ခြေမြင်ပါဝင်တဲ့ပစ္စည်းငါမျိုးထုတ်လုပ်တဲ့အထက်မှာဝီဂါဒေတာကထုတ်လုပ်တဲ့ဝါခွန်းတွေပါဝင်တယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။
ဟောင်ကောင်ရဲ့အမျိုးသားလုံခြုံရေးဥပဒေနဲ့ဆွဲဆိုခဲ့တဲ့ခွဲထွက်ရေးနဲ့ငွေကြေးခဝါချမှုဆိုင်ရာဆွဲချက်တွေမှာအပြစ်ရှိကြောင်းဝန်ခံခဲ့ပြီးတဲ့နောက်မှာဟောင်ကောင်ချောင်းသားတက်ကြွလှုပ်ရှားသူတိုနီချွန်းကိုအင်ကာနစ်ကထောင်ဒဏ်3.9လချမှတ်ပါတယ်။ဒ တယောက်ဘက်ကပြီးခဲ့တဲ့နှစ်အတွင်းပြထမ်းခဲ့တဲ့ဟောင်ကောင်ရဲ့အမျိုးသားလုံခြုံရေးဥပဒေနဲ့ပြစ်ဒဏ်ချမှတ်ခံရသူတွေထဲမှာအသက်20အရွယ်ချုံကငယ်ဆုံးဖြစ်ပါတယ်ခံဝင်ချက်ပေးရင်ညှိနှိုင်းမှုအရခွဲထွက်ရေးတမှုနဲ့ငွေကြေးခဝါချမှုတမှုတို့မှာပြစ်ရှိကြောင်းသူကဝန်ခံခဲ့ပါတယ်ခံဝင်ချက်သဘောတူညီချက်အရအာဏာပိုင်တို့ဘက်ကငွေကြေးခဝါချမှုဒုတိယတမှုနဲ့ပုံကံမှုအမှု
အိန္ဒိယတိုက်လေယာဉ်လေတရဲတူကပါကစ္စတန် F-16 တိုက်လေယာဉ်ကိုပစ်ချခဲ့တယ်ဆိုပြီးအိန္ဒိယဘက်ကထပ်မံပြောဆိုချက်ဟာအခြေမြစ်လုံးဝမရှိဘူးလို့ပါကစ္စတန်ဘက်ကပယ်ချလိုက်ပါတယ်။အိန္ဒိယသမ္မတကအိန္ဒိယလေသူရဲ့အဖင်နန္ဒာဘတ်မင်ကိုချီးမြှင့်တဲ့စုပေးပွဲမှာဝင်းကြီးချုပ်နာရင်ဒရာမိုဒီနဲ့စစ်ဘက်ဆိုင်ရာထိပ်သီးခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြပြီးနောက်ပါကစ္စတန်ဘက်ကအခုလိုပြောဆိုလိုက်တာပါ။အဲဒီလိုအိန္ဒိယလေသူရဲကိုစုချီးမြှင့်လိုက်တာဟာလိန်ညာမှုဖြစ်ပြီးသူ့နိုင်ငံကပြည်သူတွေကိုနှစ်သိမ့်လာတာပဲဖြစ်တယ်လို့အဲဒီလိုဖုံးကွယ်တာဟာရှက်စရာဖြစ်ပါတယ်လို့ပါကစ္စတန်နိုင်ငံရေးဝန်ကြီးကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အဲဒီအချိန်ကအိန္ဒိယလေသူရဲဟာသူ့မောင်းနဲ့တိုက်လေရင်ဒုံးကျည်မထီခင်မှာပါကစ္စတန်လေရင် F-16 ကိုပစ်ချခဲ့တယ်လို့အိန္ဒိယလေတပ်ကအရာရှိတွေကပြောပါတယ်။အဲဒီနောက်လေဒီနဲ့ခုံချရာမှာပါကစ္စတန်သိမ်းပိုက်ထားတဲ့ကက်ရှမီးယားဒေသတွေကိုရောက်သားတယ်လို့ပြောပါတယ်။ဒီအချက်ကိုပါကစ္စတန်ကညှင်းဆိုထားပါတယ်ခင်ဗျာ
။မက်တိန်ကြီးထိုင်တဲ့ကိုခင်မောင်ဆွေမိပါရှင်။ပုတ်တပုနေ့နဲ့ခင်တဲ့အစီအစဉ်ကိုတင်ဆက်ခဲ့တာပါ။မတားခင်မှာတော့ကိုဗစ်လွန်ပြန်လဲထူထောင်ရေးနဲ့မြမအခက်ခဲသုံးသပ်ချက်တွေကိုနားဆင်ရဖို့ရှိပါရှင်။အခုတော့ရန်ကုန်တိုင်းအတွင်းအသေးစားပောက်ကွဲမှုတချို့ရှိခဲ့တဲ့အခြေအနေကိုကြည့်ကြရအောင်ပါ။လုံခြုံရေးတင်းကျပ်ထားတဲ့ဂျာကပဲရန်ကုန်တိုင်းကလှိုင်းတရားတက်မတော်အထည်ချုပ်စက်ယုံနာအပါဝင်နေရာတချို့မှာအသေးစားပောက်ကွဲမှုတွေဆက်ပြီးရှိနေပါတယ်။ဒီပောက်ကွဲမှုနဲ့နှီးဆက်တဲ့နေရာတဝိုက်မှာနေထိုင်သွားလာနေတဲ့သူတွေကိုစစ်ကောင်စီဘက်ကစစ်ဆေးမေးမြန်းတာတွေကြောင့်ဒေသခံတွေကလည်းစိုးရိမ်နေကြတာပါ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြမှာပါရှင်။
ရန်ကုန်တိုင်းလှိုင်သာမြို့နယ်ထဲမှာလုံခြုံရေးရဆိုပြီးတော့မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေကနေတိုင်းအစင်လိုက်လံစစ်ဆေးနေသလိုကျူးကျော်ဆိုင်ခန်းတွေအိမ်ယာတွေကိုလည်းဆက်ပြီးတော့ရှင်းလင်းနေပါတယ်။ဒီလိုလုံခြုံရေးတိုးမြင့်ထားတဲ့ကြားကပဲစစ်ကောင်စီတပ်ဖွဲ့ဝင်အများအပြားတက်ဆွဲထားတဲ့လှိုင်သာတပ်မတော်အထည်ချုပ်စက်ယုံနာမှာနိုဝင်ဘာ22ရက်နေ့ပိုင်းကဘုံပေါက်ကွဲခဲ့ကြောင်းအဲ့ဒီစက်ယုံနာမှာနေတိုင်းသူတူက VOA ကိုပြောပါတယ
်။ဒီကြောက်တော့ကျွန်တော်မကြောက်ဘူး။အဲ့ဒီမှာ3လုံးပေါက်တယ်၆ပြီးတော့တိုးတဲ့သဘောပဲ။အဲ့စက်ယုံပတ်ပတ်နေတဲ့နန်းကတော့တော့လို့မြောက်ကွာကတ်တုံးရည်နဲ့လောကဖိတ်ဖိတ်တာအကျသွားပြတ်တာလောကဖွင့်မပြူသူဟိုဘုံခွဲရဆိုလဲနည်းနည်းဝေးလေးမှာဖိတ်ပြီးအထူးကရှိမှာမဟုတ်ဘူးကွာအနာကတ်လို့မမြင်ရတာညာနိုင်ပါတယ်တော့၃နေရာဟိုဘုံ၆လုံးပေါက်တော့ပဲ
ဆိုင်သာမျိုးနယ်ကိုစစ်ကောင်စီတပ်တွေအလုံးရင်းဝင်လာတဲ့မတ်လ14ရက်နောက်ပိုင်းကစလို့ဒီတက်မတော်ထေချိုးစက်ရုံမှာပဲအဓိကတက်ဆွဲတာကြောင်သူကပြောပါတယ်ရန်ကုန်တိုင်းတန်လင်းမျိုးနယ်ထဲမှာလဲတမန်ဦးရင်စစ်စေးရေးဂိတ်မှာဒီကနေ့နိုဝင်ဘာလ23ရက်နေ့မနက်၈နာရီလောက်ကပောက်ကွယ်မှုဖြစ်ခဲ့တယ်လို့အနာဂတ်ဒေသခံတချို့ကပြောပါတယ်။ပောက်ကွယ်မှုဖြစ်ပြီးနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေကပြတ်သွားဖြတ်လာသူတွေကိုစစ်ဆီးမင်းများနဲ့ပြုလုပ်ခဲ့ပါတယ
်။အဲဒီမှာဖောက်ဝဲတော့ဒီကနေ့ဆိုသွားတဲ့ကဲဒီမားတွေရှိတယ်လေ။ဒီမားတွေနေနေလုံးမလို့အောင်ပေါ့။စစ်သေးတာကဲဒီမားတွေကိုစစ်တယ်။ပြီးရင်တော့လိုင်းကားတွေကိုကိုပိုင်ကားတွေကိုလည်းစစ်တယ်။ကိုပိုင်ကားတွေမှာလည်းအထက်ထက်မှာယောက်ျားလေးက၂ယောက်၃ယောက်တဲ့၂ယောက်တဲ့ပို့ပါလာလို့ချင်းရင်လေသူတို့တွေကစောင်းလာလေးပြုလာရင်အဲ့ဒါကြီးလုပ်တယ်။အဲ့လိုမျိုးတွေရှိရပေါ့နော်
။ဒီနေ့ရန်ကုန်တိုင်းစံကြောင်မျိုးနယ်ပါဝင်ပဲခူးတိုင်းတနင်္သာရီတိုင်းဘိတ်ခရိုင်စကိုင်းတိုင်းမုံရွာမျိုးနယ်တွေမှာပောက်ကွဲမှုတွေရှိရလို့လူမှုကွန်ရက်သတင်းတွေမှာရေးသားဖော်ပြကြပေမဲ့ VOA ကတော့တီးခြားအတည်ပြုလို့မရပါဘူးမင်းကြီးကလှိုင်းသာတက်မတော်ထေချိုးစက်ယုံနာပောက်ကွဲမှုပါဝင်တခြားပောက်ကွဲမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူးစစ်ကောင်စီအခေါ်ကျန်းဖက်အဖွဲ့အစည်း NUG ရဲ့စကိုင်းကျဲအရရန်ကုန်မြို့အတွင်းအကျန်းဖက်လုပ်ငန်းတွေကိုဆောင်ရွက်ခဲ့သူအယောက်50ကိုလန်ဒန်နေတကွာဖန်စီမိထားတယ်လို့စစ်ကောင်စီရဲ့သတင်းပြန်ကြားရေးကနိုဝင်ဘာလ22ရက်မှာထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုအောင်မြတ်သူပါရှင်ဆက်လက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာနယ်စပ်ဒီမူရင်ဂိုင်းဝင်တွေအသေးဖမ်းမိတဲ့အခြေအနေကိုဆက်ပြီးကြည့်ကြရအောင်ပါထိုင်းမြန်မာနယ်စပ်မြောက်ပိုင်းချင်းရိုင်နယ်စပ်မှာမူရင်ဂိုင်းနဲ့ထိုင်းစစ်တပ်ကြားနိုဝင်ဘာလ23ရက်နေ့မနက်ကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမူရင်မှောင်ခိုဂိုင်းဝင်6ဦးအသေးဖမ်းမိခဲ့ပါတယ်ကာလတန်ဖိုးဘတ်ငွေတန်400နီးပါးလောက်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားတသန်း8သိန်းကိုဖမ်းမိခဲ့ကြောင်းအမှတ်3နယ်ကြားဆောင်တပ်ကလည်းထုတ်ပြန်ခဲ့ပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့ထိုင်းခြေစားသတင်းတော့မအေးမာကပေးပို့ထားပါတယ်ရှင်
ချင်း ချင်းရိုင်ပြည်နယ်မက်ဖားလွန်ဒေသထခေါင်ပေါ်နေဆက်တော်လမ်းမှာနိုဝင်ဘာလ23ရက်နေ့မနက်4နာရီအချိန်လောက်မှာပဲမူးယစ်မှောက်ကိုသမားတွေနဲ့ထိုင်းနယ်ခြားဆောင်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။စိတ်ကြွစည်းသားတွေတဲဆောင်လာတဲ့မူးယစ်ကိုင်းဝင်15ဦးနဲ့အမှတ်3နယ်ခြားဆောင်တပ်ဖွဲ့ဝင်တွေထိတ်တိုက်တွေ့ခဲ့ပြီးနှစ်ဖက်အကြားမိနစ်30အကြာတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုပြီးထိုင်းစစ်တပ်ကဆိုပါတယ်။တိုက်ပွဲဖြစ်ပြီးမူးယစ်မှောက်ကိုကိုင်းဝင်တွေဟာမြန်မာနိုင်ငံဘက်ကိုပြန်လည်ဆုတ်ခွာသွားခဲ့ကြတယ်ဆိုပြီးထိုင်းဘက်ကဆိုပါတယ်။နိုဝင်ဘာလ23ရက်နေ့မနက်ပိုင်းမှာတော့ထိုင်းနယ်ခြားဆောင်တပ်ဖွဲ့နဲ့အတူရဲတပ်ရင်းတွေကတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာကိုတွားရောက်ရှင်းလင်းခဲ့ရမှာတနက်တန်ရာနဲ့တင်ဆောင်နေတဲ့အလောင်း6လောင်းနဲ့အတူစိတ်ကြွသေးပြအထုပ်တွေကိုလည်းတင်စီနိုင်ခဲ့ပါတယ်။ဒီအထုပ်တွေထဲမှာစိတ်ကြွသေးပြတသန်း8သိန်းပါဝင်ပြီးမူးယစ်မှောက်ကိုသမားတွေကမတည်နိုင်လို့စွန့်ပစ်ထားခဲ့ကြတာကိုတင်စီနိုင်ခဲ့ကြတယ်လို့သိရပါတယ်။အခင်းဖြစ်ပွားခဲ့တဲ့နေရာဟာမြန်မာနိုင်ငံတာချီလိပ်မြို့နဲ့အနီးဆုံးနယ်စပ်နေရာဖြစ်ပြီးနယ်စပ်မြင့်နဲ့မီတာ100လောက်သာကွာဝေးပါတယ်။အခင်းဖြစ်ပွားတဲ့နေရာကိုချင်းရိုင်ပြည်နယ်အမှတ်3စစ်တေသာမှုဘိုကျုပ်နရစ်ထဝဝံကလက်ရောက်ဆက်ဆေးခဲ့ပြီးထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်။
ဘိုကျုပ်နရစ်ထဝဝံပြောဆိုသွားတာကတော့အခုလိုမျိုးအချိန်မီတားဆီးပိတ်ဆို့နိုင်ခဲ့တာဟာတပ်ဖွဲ့ဝင်တွေပူးပေါင်းအဖွဲ့အားလုံးရဲ့ကြိုးစားလှုပ်ဆောင်ချက်ကြောင့်ဖြစ်ပါတယ်။နေဆက်တလျှောက်မှာစောင့်ကြည့်နေတဲ့အဖွဲ့ပေါင်း80လောက်ထိတိုးမြင့်စောင့်ကြည့်နေပေမဲ့တကယ်တမ်းမှာမလုံလောက်သေးတဲ့အတွက်ပြည်သူတွေအနေနဲ့ပူးပေါင်းပါဝင်ကြဖို့လည်းတိုက်တွန်းသွားပါတယ်။အခုဖမ်းပြီးတဲ့မူးယစ်ဆေးဝါးတွေဟာမြန်မာနိုင်ငံဝါလူမျိုးစုလက်နက်ကင်ငယ်မျိုးကနေအများဆုံးဝင်ရောက်လာနေပြီးနေဆက်ကြီးရွာတွေကြီးရွာအုပ်ချုပ်ရေးအာဏာပိုင်တွေအထိပါဝင်ပတ်သက်နေတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ဝါလူမျိုးစုလက်နက်ကင်တွေဘက်ကနေအများဆုံးဝင်ရောက်လာနေတာကိုထိုင်းဘက်ကပြောဆိုတဲ့အခါတိုင်းမြန်မာနိုင်ငံဘက်ကဝါလူမျိုးစုလက်နက်ကင်တွေကတော့ထိုင်းဘက်ကအခြေအမြစ်မရှိတဲ့ဆွဆွဲချက်တွေသာဖြစ်တယ်ဆိုပြီးငင်းဆိုလေးရှိပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။ကိုဗစ်ကပ်ရောဂါဆိုးကြီးကြောင့်ကမ္ဘာစီးပွားရေးရပ်တန့်သွားမတတ်ဖြစ်ခဲ့ပါတယ်။ဒါကြောင့်အခြေအနေတွေဒီထက်ဆိုးမသွားခင်ကိုဗစ်ကာကွယ်ဆေးတွေကိုအချိန်မြင့်ထိုးပေးနေပြီးနိုင်ငံတွေဟာသူ့ထက်ကစီးပွားရေးလုပ်ငန်းတွေပြန်လည်လက်ပတ်ဖို့ကြိုးပမ်းနေကြပါတယ်။ဒီလိုအချိန်ကာလမှာမြန်မာနိုင်ငံအနေနဲ့ရောဘလို့အခြေအနေတွေကိုရင်ဆိုင်ရနိုင်တယ်လေ။ဘာတွေဖြစ်လာနိုင်ပါသလဲ။အမေရိကန်ပြည်ထောင်စုရဲ့ကုမ္ပဏီကြီးတစ်ခုမှာလူသားအရေးမြင့်မန်နေဂျာအဖြစ်လုပ်ကိုင်နေတဲ့ဦးမိုးသီးစွန်နဲ့စီးပွားရေးသုတေသီဦးစိန်ထေတို့ကိုဆက်သွယ်မေးမြန်းပြီးကိုစုံမိုးကျော်ကတင်ပြမှာပါရှင်
။ဒီကနေ့ကဘာပေါ်ကနဲ့ကိုဗစ်လွန်ကာလမှာပြန်လည်ရုန်းချနိုင်ဖို့သူ့ထက်ကအပြိုင်ဆိုင်ကြိုးပမ်းနေကြပါတယ်။ကိုဗစ်လွန်ကာလမှာနိုင်ငံ၏အကြားဆင်းရဲချမ်းသာကွာဟမှုဟာပိုကြီးသွားနိုင်တယ်လို့ကုလသမဂ္ဂလိုအဖွဲ့ကြီးကလည်းသတိပေးပြောကြားထားပါတယ်အခုအခါမှာကိုဗစ်ကာကွယ်ဆေးတွေအချိန်မြင့်ထိုးပေးနေပြီးနှင်းနဲ့ချီအောင်ရပ်တန့်နေကြတဲ့လုပ်ငန်းတွေပြန်လည်လက်ပတ်နိုင်ဖို့ကြိုးပမ်းနေကြပြီဖြစ်ပါတယ်နိုင်ငံ၏တင်မကကုမ္ပဏီတွေဈာထဲမှာလည်းအပြန်အဆိုင်ပြင်ဆင်နေကြပါတယ်အစင်သင်းမဖြစ်သူနောက်ကျကြံသူတွေဟာအကြအသေးပေါင်းစုံနဲ့ငင်ဆိုင်ရနိုင်ပါတယ်အခုလိုချိန်မှာအဓိကဘလို့အခက်အခဲတွေရှိပါသလဲကဘာပေါ်ကစားတောက်ကုန်ထုတ်လုပ်တဲ့အကြီးဆုံးကုမ္ပဏီကြီးတွေတဲကတခုဖြစ်တဲ့အမေရိကန်နိုင်ငံကတိုက်စင်ကုမ္ပဏီရဲ့ဌာနခွဲတခုမှာအလုပ်သမားအရင်အမြင့်မန်နေဂျာအဖြစ်အလုပ်လုပ်ကင်နေတဲ့ကိုမိုးသီးစွန်ကိုမေးကြည့်ခဲ့ပါတယ်တိုက်စင်လိုကုမ္ပဏီမှာကုန်ကျန်းတွေအဆင်သင့်ရှိပေမဲ့ထုတ်လုပ်မဲ့အလုပ်သမားမလုံလောက်တာဟာအဓိကပြဿနာဖြစ်နေတယ်လို့ကိုမိုးသီးစုံကရှင်းပြပါတယ်
။ခုကပြဿနာဒီဟာကြီးကိုထုတ်လို့ပေါ်အလုံးသမားပြဿနာအဓိကဖြစ်နေတယ်။တကဘာလုံးဖြစ်နေတာ 46% တကဘာလုံးကအလုံးလာမကြောက
်။ကဘာလုံးကအလုံးသမားဥယျာဉ်ရဲ့46ရာခိုင်နှုန်းဟာကိုဗစ်ကြောင့်အလုံးမလုံးနိုင်ကြဘူးလို့ဆိုပါတယ်။တိုက်စင်ကုမ္ပဏီဟာဌာနခွဲပေါင်း200ကျော်ရှိပြီးအလုံးသမားသိမ်းနဲ့ချီရှိတဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်။2020ခုကာလတွေမှာကိုဗစ်ကြောင့်အလုပ်သမားတွေရော့ကျသွားခဲ့တဲ့အတွက်ထုတ်လုပ်မှု30ရာခိုင်နှုန်းလောက်ရော့ကျသွားခဲ့ပါတယ်။အခုခါသမ္မတဘိုက်ဒင်အစိုးရကကာကွယ်ဆေးမထိုးမနေရဥပဒေပြဋ္ဌာန်းပြီးအလုပ်သမားတွေကိုအလုပ်ပြန်ဆင်းဖို့တွန်းအားပေးနေပါတယ်။ကာကွယ်ဆေးလက်ဝဲရှိတဲ့နိုင်ငံတွေထုတ်လုပ်နိုင်သူတွေဟာအလုပ်သမားတွေကိုကာကွယ်ဆေးထုတ်ပေးပြီးအလုပ်တွေပြန်လည်လက်ပတ်နိုင်အောင်ကမ္ဘာလုံးက
ตุ๊ดแจงอ่ะเปลี่ยนสายลงนี่จะบีลูกโมดิซงอ่ะเสียบ่ได้อกงโอไบเดนตัวไม่ทุ่มเลยอ่ะอุบลิจาทามีทูเลยอะนี่หาบาเซโลเลยสุดอ๋อเซมเมจินิดาเยจอกากับบีเอดีอังกัดมาอยู่จอลวาบุลงนี่จ้ะล่ะอเมริกันโนรัสเซียโนฮัลล่ะนั่นก็จะอยู่ตัวยุโรปตัวอ่ะนี่ก็เป็นสงครามมันก็รู้ว่าน่าจะจังเกลือไม่ใช่ผู้สูเลยนี่ท่านเนี่ยกบาลงอ่ะกูจูซีว่าอย่าง
ที่นั่นเป็นอะไรเราจะบอกว่าตัวเองกูฟิลล์กันล่ะสิว่าอีกอย่างเลยนั่นถ้าเราเอาลูกสาวเนี่ยมาซีก็สิว่าอีสเนี่ยเชิงลูกอาจจะชอบเชิดกูใครมาพิมพ์อย่างเปลี่ยนพิจิตรเป็นเสียงบุลูบาร์เอลูสิว่าอีตุเตติดอุปถัมภ์อุสังเทียกับเปล่าบาร์เอที่เชิงก็มีสิว่าอีลงงานนี่เนี่ยปัจจัยเด็กก็มาเชื่อรอรักลิชเนี่ยปัจจัยได้เชื่อไหมเอร่าอีเนี่ยปัจจัยลู ยี่ยูส่งยังเป็นแบบยันเดียร์ก็ว่าไม่นั่นไม่ใช่การรอลุลเล็ดเบอร์บ้านเนี่ยคุณต้องยังไปบ้านอยู่ป้องกันใครอ่ะนั่นมาต้องเช็คกับอินฟราสตรัคเจอร์ลูกคอร์รัปต์เนาะเดี๋ยวเสียดูผู้ส่งเสียตัวเองรู้ลำบากนู่นนั่นมาเลี้ยงเช็คกับไอ้สวาอีกคนหนึ่งไปรู้ลูกคอร์รัปต์เนาะเอร่าเราพาเลสุลูชินปับลิปบอลสีเนี่ยน้องคุณน่ะเซฟตี้รู้ลอยเอออร่ารู้เนาะแต่บ้าว่าบางวันเจอเนาะที่ยังจะได้รู้ที่ไหนจะมาอีสุดที่ต้นน่ะ ซาดีบอกได้เรื่องอะไรเนี่ยนายงานไหนฮะไอ้สวาเบลูรีชีทาวูด้วยนั่นมันอาเชกันหรออภิวิทยาเนี่ยพัฒน์เด็กคนตัวยี่รีตานายี่รียี่นิยมเนี่ยมูรีบางสัปดาห์ก่อนเราลองทำปัสกันเดี๋ยวขอเรื่องเช่นมาบิวารีมูอาราลีซีซันนี่เอรีเอชดีฮะเป็นเส้นผู้เกิดวันนี้นายงานนี้บ้าตัวเดิมผู้เชียร์ยาวไหมเป็นเบลบีนายงานนี้มาที่เช่นชาวเชียร์ฮะชีบีทิบารี
ถ้าจังเดียวกุริยาจะเป็นลูกนายงานในป่าเวนสมุขพิมพ์บีนายงานในฮะกูฟิลล์กาลามาเสร็จตัวเด็ดตัวจ้ามาพี่บีจังพิมพ์บีเจนายงานในก็นอกจากจันเนอมาบ้าลูกอุ้งเท้าก็เปล่าเลยนอกจากดีลว่าอู้ยามานายงานสิ่งเสียดาวชาดีดาดเวมาสุลุชินยังเวียนนั่นเอาบ้าลูกสิยามยังสั่งพิมพ์พูนเลยบีแล้วท้ายสุดเลยพิมพ์พูนเลยที่ตัวลงงานในพิมพ์พูนเลยเสียงในพิมพ์พูนในมุจูดาสุร
ที่ตัวเขาทั้งหลังงูพิจารณาตัวเองบ่เนาะอันนี้สัมผัสพิจารณาเสนาของจุดานี้อะไรอยู่ดีจุดอะไรไอ้ดอกยามานายงานรู้นายงานใจเนาะบลูพิมพ์เลยดิลูพิมพ์เลยเป็นเสียงบัวเนาะมานายงานที่ยังมูรีเลยลูอัมลาบ่เนาะกูน่ะเสียบอยู่เลยสีว่าไอ้ที่กันสาวนี่ลูยามานายงานส่วนบลูพิมพ์เลยซึ่งแต่ก็อาณาดีเนี่ยอาณาดีเนี่ยก็จะนายงานเนี่ยเนาะมันดีมันยังเนี่ยที่สัวเนี่ยนี่ถ้าอยู่เด็กก็ยามานายงานเนาะอารมณ์จะทุจริตชีวิตเด็กอาจจะเช
ကျွန်တော်တို့ကအောက်ကနောက်ပိုင်းလိုက်တော့လိုက်တော့မှနိုင်ငံရေးအရာတော့မတည်ငြိမ်တဲ့အာဏာသိမ်းတဲ့ကြောင့်မတိုင်းပြည်စည်းဝါးရာအတော်မလွန်မတန်ဆိုးဝါးတဲ့အခြေအနေရှိတယ်။ဒါပဲလောက်တော့ဖြစ်လဲဆိုတိုင်းပြည်ရဲ့ကွန်ယူတိုတဲ့ GDP ဟာတဲ့ဘောပဲငါပြောထားတာ
အခုအားလုံးကကုမ္ပဏီတွေပဲဖြစ်ဖြစ်နိုင်ငံတွေပဲဖြစ်ဖြစ်ကိုဗစ်အလွန်ကိုဟလာရုံးထနိုင်အောင်တူထက်ကဥအောင်လုပ်နိုင်တဲ့အနေထားမျိုးတွေပြင်ဆင်နေကြပါတယ်။မြန်မာနိုင်ငံမှာတော့ကိုဗစ်တွေမကအာဏာသိမ်းထားတာလည်းရှိတဲ့အခါကျတော့မြန်မာနိုင်ငံရဲ့အခြေအနေအရဘယ်လိုဖြစ်သွားနိုင်ပါလဲ။မြန်မာနိုင်ငံကတော့အဆိုးဆုံးအခြေအနေကိုရောက်နေပြီပဲလေကျွန်တော်တို့ကအဲ့တော့စစ်ကောဟလာကတ် ဒီကဘာမှမရှိဘူးတပ်တိုင်းကြီးအကုန်လုံးကရက်သွားမယ်ငွေကြေးပေါင်းမှမရှိဘူးတပ်တိုင်းကြီးအကုန်လုံးကရက်သွားမယ်ငွေကြေးပေါင်းမှမရလဲရှိနေတယ်ဆိုတော့ဗမာပြည်ကတော့တိတ်ွယ်မဲ့အနေထားမှာမရှိတော့ဘူးအဲ့တော့အကောင်းဆုံးဖတ်ပေါက်ကတော့ကျွန်တော်တို့ peaceful solution ကိုရှာကြဖို့ပဲဖြစ်တယ်ဒီကအပြင်ဟလာဒီနိုင်ငံရေးတင်သားတွေလွှတ်ပေးဖို့နိုင်ငံရေးကတွေးဆုံဆွေးနွေးဖို့ပဲကျွန်တော်တို့
ီတိုင်းဆက်သွားနေရင်တော့လုံးဝကြဆုံပျက်စီးသွားတဲ့နိုင်ငံဖြစ်သွားနိုင်တယ်လို့ကိုမိုးသီးစုံကပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုစမိုးကျော်တင်ဆက်ခဲ့တာပါဗုဒ္ဓဘူးနေ့နေ့ခင် VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကြည့်ကြရအောင်ပါ Glasgow မှာဒီနေ့ကျင်းပခဲ့တဲ့ရာသီဥတုဆိုင်ရာညီလာခံ COP26 မှာအဓိကအကြောင်းအရာတစ်ခုကတော့ရေနံနဲ့ကြောင်မီသွေးပပျောက်ရေးနိုင်ငံအများပြားကတက်တက်ကြွကြွနဲ့ပြင်ဆင်ခဲ့ကြတဲ့ကိစ္စပဲဖြစ်ပါတယ်ဒါပေမဲ့လိုအပ်ချက်စိန်ခေါ်မှုတွေ ကြုံနေရတဲ့အကြောင်းကိုတော့ VOA သတင်းတောက် Jessica Stone ပေးပို့ထားတဲ့သတင်းလွှာကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင်
။ကဘာတလွား73စီမလုံလောက်မှုကြောင့်ဈေးတက်ပြီးသုံးဆွဲသူတွေအကုန်ကျပိုများစေပါတယ်။
ဒီကိစ္စကပြဿနာပါ။ဓာတ်ဆီတကာလန်ကိုအခု4ဒေါ်လာဖြစ်သွားပါပြီ
။တစ်ချိန်တည်းမှာပဲကဘာမှာကာဗွန်ထုတ်လွှတ်မှုအများဆုံးတရုတ်ကဒီဆောင်တွင်အပူပေးနိုင်ရေးကြောင်မီးသွေးပို့ပြီးတော့ထုတ်လွှတ်နေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့တန်ရှင်းတဲ့စွန့်အင်အသုံးပြုမှုတွေကိုပိုအာရုံစိုက်ဖို့လိုအပ်နေတယ်လို့ပြောပါတယ်
။ High energy prices only reinforce
စတုံးစီစင်းတို့ကြီးမြင့်လာမှုဟာဆိုရင်သက်ရှင်နဲ့စွမ်းရည်ဆိုင်ရာနည်းပညာဖြစ်ပြီးပြောင်းလဲရေးသက်ရှင်နဲ့စွမ်းရည်ခွင့်ပြုရေးတွန်းမြင့်စွာပြီးအရင်းမြစ်တွေတိုးချဲ့ရေးအရေးပေါ်လိုအပ်ချက်ကိုပြသနေပါတယ်
။တန်ရှင်းနဲ့စွမ်းရည်ထုတ်လုပ်အသုံးပြုဖို့အမေရိကန်သမ္မတကအကောင်းမြင်နေပြီးမြဲလဲကာဗွန်ဓာတ်ငွေအဓိကထုတ်လွှတ်နေတဲ့နိုင်ငံတွေမှာတော့တည်တည်တတ်တာလျှော့ချမှုမျိုးမရှိပါဘူး။2030ပြည့်နှစ်အရောက်မှာမီသိန်းဓာတ်ငွေထုတ်လွှတ်မှု30ရာခိုင်နှုန်းလျှော့ချရေးအမေရိကန်နဲ့ဥရောပသမ္မတတို့ COP26 ညီလာခံမှာကတိပြုခဲ့ကြတာမှာတရုတ်အိန္ဒိယနဲ့ရုရှားတို့လက်မှတ်မထိုးပါဘူးအမေရိကန်ပြည်ထောင်စုမေလန်တက္ကသိုလ်ရဲ့ Global Sustainability ဌာနက Ryan Yiyun Q ကတော့တိတ်မအံ့ဩဘူးလို့ပြောပါတယ်
I think a lot of
ကျွန်မအပါအဝင်အတော်များများအတွက်ကတော့ဒီကိစ္စကတိတ်မထူးဆန်းစားပါဘူး
။တရုတ်အစိုးရအနေနဲ့ပေးချပြီးသားဂရိကဝတ်တည်းအကောင့်ထဲမဖွင့်နိုင်သေးခင်မှာကာဗွန်လျှော့ချရေးထပ်ပြီးကြီးညာမှာမဟုတ်ဘူးလို့လည်းပြောပါတယ်။တရုတ်ဟာပြန်ပြင်းပြဲဆွန့်အင်လုံလောက်ရေးကနေနိုင်ငံရေးတည်ငြိမ်မှုအထိကြိုးစားနေတာဖြစ်ကြောင်းတရုတ်ရဲ့ဓာတ်အားထုတ်လုပ်မှုထက်ဝက်လောက်ကကြောင်မီးသွေးအသုံးပြုတာဖြစ်ကြောင်းသူမကပြောပါတယ
်။ Call has come to an end.
ဆိုရင်စနစ်မှာကြောင်မီးသွေးအသုံးပြုမှုကိုအဆုံးသတ်ရေးဆိုပေမဲ့လက်ရှိရှိနေသေးတာအခြေခံအဆောက်အဦတွေကိုရပ်ပစ်ဖို့ကိစ္စကနောက်ထပ်စိန်ခေါ်ချက်ဖြစ်ပါတယ်။အထူးသဖြင့်တော့တရုတ်နဲ့အိန္ဒိယလိုဖွံ့ဖြိုးဆဲနိုင်ငံတွေမှာကြောင်မီးသွေးဓာတ်ပိဆက်ရုံတွေကတက်တန်းနှုတ်နေပါသေးတယ်
။တရုတ်နိုင်ငံနီးတူပဲအိန္ဒိယနိုင်ငံကလည်းရုပ်ကြွင်းလောင်စာအသုံးမပြုရေးပြောင်းလဲဖို့အချိန်ထပ်ယူပါတယ်။ဓာတ်ငွေထုတ်လွှတ်မှုလုံးဝမရှိစေရေးဆောင်ရွက်ဖို့2050အချိန်ယူမဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်ကဂလက်စကိုညီလာခံမှာကြေညာခဲ့ပါတယ်။ဒါဆိုရင်နိုင်ငံအများအပြားထက်ဆယ်စုနှစ်တွေနဲ့ချီပြီးနောက်ကျတာဖြစ်ပါတယ်။အိန္ဒိယအစိုးရဘက်ကတော့လူသန်းပေါင်းများစွာကိုဆင်းရဲဒွင်းကလွတ်မြောက်အောင်ဆောင်ရွက်ရအောင်မှာဖြစ်ပြီးသူတို့ကြောင့်ပတ်ဝန်းကျင်ညဉ့်ဉန်းစီမှုကအမေရိကန်နဲ့ဥရောပလောက်မကြသေးဘူးလို့လည်းပြောပါတယ်။နီလီမာဂျီယန်ဟာနိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနကဖြစ်ပါတယ
်။ In the historical context
မှတ်တမ်းတွင်အရာကတော့အိန္ဒိယဟာဓာတ်ငွေထုတ်လွှတ်မှုထူးထူးခြားခြားမများလာပါဘူး။ဓာတ်ငွေထုတ်လွှတ်မှု300ခန့်နှုန်းမှရှိနေပါတယ်
။အိန္ဒိယဟာလက်တလုံးမှာကြောင်မီးသွေးကိုလက်မလွတ်နိုင်သေးဘူးလို့လည်းအိန္ဒိယရဲ့စွမ်းအင်ကန္ဓဆိုင်ရာကျွမ်းကျင်သူနီလီမာဂျီယန်ကပြောပါတယ်။
has been very vocal about not phasing out.
ကြောင်မီးသွေးအသုံးပြုမှုရပ်တန့်ရင်းနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ခန့်ခွက်ခဲ့တာပါ။စွန့်ရင်ထုတ်လုပ်မှုမှာ3ပုံ2ပုံကကြောင်မီးသွေးကိုသုံးနေတာဖြစ်ပါတယ်
။ကြောင်မီးသွေးအသုံးပြုမှုကိုဖွံ့ဖြိုးဆဲနိုင်ငံတွေမစွန့်လွတ်နိုင်သေးချိန်မှာ80ဆောင်ရွက်နိုင်ပွဲကိစ္စကတော့နိုင်ငံအလုံးအတွက်စိတ်ချရပြီးကုန်ကြစရိတ်သက်သာတဲ့ပြန်ပြင်းလဲစွန့်အင်ရင်းမြစ်တွေဖွံ့ဖြိုးလာစေဖို့တိုးအားပေးရပဲဖြစ်ပါတယ်ရှင်။
မတ်တင်ကြီးထိုက်ပြောပြသွားတာပါမကြခင်မှာတော့အင်္ဂါညဆွေးနွေးကံအမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါပါရှင
်ဒီအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေရပါမယ်။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမယ်။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 103ဒါမှမဟုတ် Tangkom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်နှံတွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်ဒေါက်တာဘူးနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနေ6နာရီကနေ9နာရီထိတင်ဆက်နေပါတယ်အခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်မြန်မာစံတော်ချိန်နေနေ6နာရီခွဲပါပြီအခုဒုတိယပိုင်းနာရီဝက်အတွက်ဆက်လက်တင်ဆက်မယ့်ဒီအင်္ဂါညဆွေးနွေးခန်းအစီအစဉ်မှာတော့
ဒီဘက်ဗမာတမတော်ဖက်ကိုလည်းသူမေတ္တာရက်ခံထားတယ်ဒီအေဖက်ကိုလည်းသူပြောထားတယ်ပြီးတော့ဒီမှာသူပေါ်ဆောင်စရာရှိတယ်နော် IDB လုပ်ငန်းကြီးတော့အဲ့ဒီခါလေးပြောတဲ့အခုကြီးပြည်ပြန်ပြအခုကြီးပြမခါတ
ယ်ရခိုင်အမျိုးသားပါတီဥဆောင်ကော်မတီဝင်ဦးဦးစာစောက VOE ကိုပြောသွားတာပါနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆဆကာဝါရဲ့ခီးစဉ်ဟာရခိုင်ပြည်နယ်အတွက်ခိုင်မာတဲ့ငြိမ်းချမ်းရေးမျှော်လင့်နိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကြည့်ကြရအောင်ပါရှင်တရုတ်နိုင်ငံမှာကြောင်မီးသွေးလိုအပ်ချက်ကိုဖြည့်ဆည်းဖို့ရောဈေးနှုန်းသက်သာစေဖို့အတွက်ပါဒုပေါ်မှုအသစ်တွေတိုးချဲ့လုပ်ကြဖို့ခွင့်ပြုခဲ့တာကြောင့်ဒီ2015မတ်လနောက်ပိုင်းကစပြီးတော့ကြောင်မီးသွေးထွက်နှုန်းကအမြင့်ဆုံးကိုရောက်လာပါတယ်။ဒါတောင်ရုရှားစီကနေကြောင်မီးသွေးတင်သွင်းမှုကစက်တင်ဘာလထဲမှာအတော်များများရှိခဲ့တာပါ။ဒါပေမဲ့တရုတ်နဲ့တန်တမန်ဆက်ဆံရေးတင်းမာနေတဲ့ဩစတြေးလျကတော့အမြင့်အဆိုးများများရမှာကိုသိပေမဲ့ကြောင်မီးသွေးပုံမှန်တင်သွင်းမှုကိုရပ်ဆိုင်းထားပါတယ်။ဖီးမာစီယာစစ်ဒီမျိုးကပေးပို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြမှာပါရှင
်။ကမ္ဘာပေါ်မှာကြောင်မီးသွေးအတုံးများတဲ့တရုတ်နိုင်ငံဟာပြည်တွင်းစက်ရုံတွေအိမ်တွင်းသုံးတဲ့ကုန်ထုတ်လုပ်ငန်းတွေကဝယ်လိုအားများမှုကြောင့်လောင်စာစွမ်းအင်ပြတ်လတ်တာနဲ့ကြုံရတတ်ပါတယ်။တရုတ်အစိုးရကတော့နိုင်ငံတွင်လျှက်စစ်ဓာတ်အားမပြတ်တော့စေရဘူးလို့အခိုင်အမာပိုင်းဖြတ်ထားပါပါ။နိုင်ငံတွင်လျှက်စစ်ဓာတ်အားထုတ်တဲ့စက်ရုံတွေကိုကြောင်မီးသွေးနဲ့လဲပတ်နေပါတယ်။ပြီးခဲ့တဲ့ဇူလိုင်လကစပြီးကြောင်မီးသွေးကိုတိုးချက်ထုတ်လုပ်နိုင်ဖို့နောက်ထပ်တွင်းတဲ့150အတွက်အစိုးရကအတည်ပြုပေးခဲ့တယ်လို့နိုင်ငံတော်တိုးတက်ရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင်ကဆိုပါတယ်စက်တင်ဘာမှာတရုတ်ပြည်တွင်ကြောင်မီးသွေးတန်ချိန်334တန်ထုတ်ခဲ့ရာကအောက်တိုဘာလထဲမှာတော့တန်ချိန်358တန်အထိတိုးထုတ်နိုင်ခဲ့တယ်လို့အမျိုးသားစည်းရုံးဌာနကပြောပါတယ်အခုလိုပြည်တွင်းထုတ်လုပ်မှုအပြင်လျှက်စစ်ဓာတ်အားထုတ်လို့ရမှာသုံးဖို့စက်တင်ဘာလတည်းရုရှားကနေကြောင်မီးသွေးတန်ချိန် 3.8 တန်းဝယ်ယူခဲ့ပါတယ်။အဲ့ဒီပမာဏဟာဩဂုတ်လတည်းဝယ်ယူခဲ့တဲ့ပမာဏထက်၄ပုံတပုံပိုများလာပါတယ်။ဒါပေမဲ့လည်းကြောင်မီးသွေးအဓိကထုတ်တဲ့ကမ္ဘာနိုင်ငံတွေကဩစတြေးလျကတော့တရုတ်နိုင်ငံကိုကြောင်မီးသွေးမတင်ပို့ပဲနေတာသိတာလှပါတယ်။တရုတ်ကိုအစဉ်အဆက်ကြောင်မီးသွေးတင်ပို့နေတဲ့ဩစတြေးလျနိုင်ငံဟာဝူဟန်မြို့မှာစားတွေ့ခဲ့တဲ့ဆိုတဲ့ကိုဗစ် -19 ရောဂါပိုးရဲ့မူရင်းစစ်မြစ်ကိုလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုလုပ်ဖို့ထောက်ခံခဲ့ရက2020နှောင်းပိုင်းကစလို့ဩစတြေးလျကကြောင်မီးသွေးတင်ပို့မှုကိုတရုတ်ကတရားဝင်သဘောမဟုတ်ပေမဲ့ရပ်ဆိုင်းခဲ့တာပါကိုဗစ်နဲ့ပတ်သက်လို့သူ့ရဲ့ကင်တွယ်မှုကိုဩစတြေးလျကအပြစ်တင်နေတယ်ဆိုပြီးတရုတ်ကအဓိပ္ပာယ်ကောက်ယူကာကုန်သွယ်ရေးမှကန့်သတ်မှုတွေလှုပ်လာခဲ့ပါတယ်တကယ်တော့ကြောင်မီးသွေးနဲ့ရုပ်ကျွင်းလောင်စာတုံးဆက်မှုလျှော့ချရေးတရုတ်နိုင်ငံကရေရှည်စီမံကိန်းချထားပါတယ်။ဆမ်ဂီယောဟာ China Dialogue လို့ဆိုတဲ့သဘာဝဝန်ကျင်ထိန်းသိမ်းရေးမူဝါဒအဖွဲ့ကဖြစ်ပါတယ်။တရုတ်ရဲ့ကြောင်မီးသွေးသုံးဆမှုပမာဏဟာနိုင်ငံရေးအခြေအနေအရအတက်အကျရှိနေပါလိမ့်မယ်လို့သူကဩစတြေးလျ ABC သတင်းဌာနကိုပြောပါတယ်
။ There's room for hedging over the next 5 years that can allow kind of increased coal build out that would then need to be
ချောင်းမီသွေးပြည်တွင်းမှာပို့ထုတ်နိုင်ဖို့လာမယ့်9နှစ်အတွင်းကုန်သွယ်ရေးပိတ်ပင်မှုတွေဆက်ရှိနိုင်ပါတယ်2025နောက်ပိုင်းကျရင်တော့ထုတ်လုပ်မှုအရှိန်ပြန်ကျသွားနိုင်ပါတယ်မကြသေးခင်ကတရုတ်မှာဓာတ်အားပြတ်တောက်မှုတွေရှိခဲ့တာကြောင့်တရုတ်လျှက်စစ်ထုတ်လုပ်မှုမှာလိုအပ်ချက်ကိုဖြည့်ဆည်းနိုင်ရေးကအဓိကဖြစ်နေပါတယ်
တရုတ်နိုင်ငံဟာအိန္ဒိယလိုပဲကြောင်မီးသွေးထုတ်ယူသုံးဆွဲမှုတိုးလာနေတာပါ။ဒါကြောင့်မကြသေးခင်ကစကော့တလန်ဂလပ်စကိုမြို့မှာကျင်းပတဲ့ COP26 ရာသီဥတုဆိုင်ရာညီလာခံအတွင်းထုတ်ပြန်မဲ့ကြေညာချက်မှာကြောင်မီးသွေးနဲ့ရုပ်ကျွင်းလောင်စာသုံးဆွဲမှုကိုတဖြည်းဖြည်းချင်းရုပ်သိမ်းသွားရေးစာသားအစားတဖြည်းဖြည်းချင်းလျှော့ချသွားရေးစာသားကိုပြောင်းသုံးပေးဖို့အိန္ဒိယတရုတ်နဲ့အခြားကြောင်မီးသွေးသုံးနိုင်ငံတွေကထောက်ခံသဘောတူညီခဲ့ကြပါတယ်ခင်ဗျာ။
ကိုညဝေးအောင်တင်ပြသွားတာပါအခုဆက်လက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်မှာပါရှင် မကြာခင်ကြားရောက်တော့မဲ့ကျေးဇူးတော်နှင့်မိသားစုများစွာစစ်စားဒီမိသားစုများစွာတွေကိုဆင်နွှဲဖို့အမေရိကန်တွေပြင်ဆင်နေကြမှာပဲကိုဗစ်ကာကွယ်ဆေးထိုးကြဖို့နဲ့တတိယမြောက်အားဖြည့်ကာကွယ်ဆေးထိုးဖို့လိုသူတွေလည်းထပ်ပြီးထိုးကြဖို့ကျန်းမာရေးအာဏာပိုင်တွေကတိုက်တွန်းနေပါတယ်မစ်ရှယ်ကွင်းပြောပြထားတဲ့သတင်းကိုကိုအောင်ကတင်ပြပါပါရှင်
American Biazuma, Alaya Yadi Satin, Chesu Ronima, Midazu Ritian Sonsi Jabu, Kovic Kalamatangi Halu, Tiswazi Vinyali Melu Kaman Tawari, Kovic Kusamu Yamia Malajima, a good old twist on Jarariha, Kusamu and Yelashin and Apiti, a Tangani attack cleaner Bawen, American Sets of Yaganoa, Kagwesi, the Jimara Matuadi Suragu, Tawan Shiduriga, three Pinirawa.
If you are vaccinated and hopefully you'll be boosted too,
Kovic Ati Kagwesi Bawen, Sito. သူတွေခြေစူးတော်နဲ့ညစာစားပွဲမိသားစုနဲ့အတူဆင်နွှဲနိုင်ပါတယ်အဲ့ဒီလိုလုံးလို့မရစရာဘာအကြောင်းမှမရှိပါဘူးကျွန်တော်တို့စိုးရိမ်နာကာကွယ်ဆေးထိုးမထားတဲ့သူတွေအတွက်ပါဘာလို့လဲဆိုတော့လူမှုအတိုင်းဝိုင်းထဲမှာသူတို့ကနေတဆင့်ယောဂါကူးစက်နိုင်တာကြောင့်ပါသမရဘိုင်ဒန်ဆွေးရရဲ့ကိုဗစ်ကာကွယ်ဆေးထိုးမှုစီမင်းနဲ့ချမှတ်ထားတဲ့အစီအစဉ်ကလည်းအခက်ကြုံနေပါတယ်ဝန်ထမ်းလုပ်သား
ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆိုင်းငံ့ထားနိုင်ကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။လွန်ခဲ့တဲ့သတင်းပတ်တုန်းက Republican တဦးဖြစ်တဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis က Federal အစိုးရရဲ့မဖြစ်မနေကာကွယ်ဆေးထိုးရမယ်ဆိုတဲ့စီမင်းအတိုင်းလိုက်နာဆောင်ရွက်မဲ့လုပ်ငန်းတွေကိုအပြစ်ပေးအရေးယူမဲ့ဥပဒေပြဋ္ဌာန်းလိုက်တာကြောင့်ဈေးရုံတွေလုပ်ငန်းတွေ Disney World စတဲ့နေရာတွေမှာကာကွယ်ဆေးထိုးဖို့အစီအစဉ်မျိုးရက်ဆိုင်ထားရပါတယ
်။ I think it's something that's going to make a
ဒီကတော့များအတွက်အဆင်ပြေလိမ့်မယ်လို့ထင်ပါတယ်။ဒီကိစ္စမှာတော့ပြည်နယ်တွင်းနေထိုင်သူတဦးချင်းစီရဲ့အခွင့်အရေးကိုလေးစားရပါမယ်
။ဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ရဲ့ကာကွယ်ဆေးမဖြစ်မနေထိုးဖို့ကြိုးပမ်းအားထုတ်တဲ့အစီအစဉ်ဟာဒီအခါမှာအတိုက်ခံ Republican တွေရဲ့စန့်ကျင်မှုတွေနဲ့ကြုံလာနေရတာပါ
။ Now it's become a political fight.
အခုတော့ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံထိပ်တန်းတာဝန်ရှိသူတွေကြားချစ်တင်ဖြစ်တဲ့အနေအထားထိရောက်လာပါပြီ။ Florida ပြည်နယ်မှာတွေ့နေရသလိုချုပ်ပြည်နယ်အုပ်ချုပ်ရေးမှူးတွေကဒီကိစ္စနဲ့ပတ်သက်ပြီးသူတို့စန့်ကျင်ရပ်တည်ကြတာကိုတွေ့ကြမှာပါ။ဖရဆူရဘိုင်ဒန်ဆူရဖွဲ့နေတဲ့အဲ့ဒီပြည်နယ်တွေနဲ့ထိတိုက်ရင်ဆိုင်နေပါပြီ
။လူတွေကာဝယ်ဆေးထိုးလာအောင်ကြိုးပမ်းအားထုတ်နေကြတဲ့အချိန်ထဲမှာတချို့ကတော့နှာခေါင်းကြီးမဖြစ်မနေတက်ရမယ်ဆိုတဲ့စီကံကိုလျှော့ပေးဖို့အစင်းသစ်ဖြစ်နေပါပြီ။ Washington DC မြို့တော်ဝန်ကအဆောက်အဦတွေအတွင်းနှာခေါင်းကြီးတက်ရမယ်ဆိုတဲ့စီမင်းကိုဒီသတင်းပတ်အတွင်းပြန်ရုပ်သိမ်းမယ်လို့ပြောဆိုထားပါတယ်ခင်ဗျာ။
ကောပတ်စင်တင်ဆက်နေတဲ့အမေရိကန်နိုင်ငံကြီးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်ပုတ်တက်ဖူးနေနေတဲ့ KVA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရခိုင်ပြည်နယ်မှာလက်ရှိအဖြစ်ရခိုင်တပ်မတော် AA နဲ့စစ်ကောင်စီနှစ်ဖက်စလုံးကစစ်တိုက်လို့တဲ့ဆန္ဒပြင်းပြင်းထန်ထန်ရှိကြပုံမပေါ်ဘူးလို့ထိတ်တန့်ရခိုင်နိုင်ငံရေးသမားတဦးက VOE ကိုပြောပါရတယ်။ဒါပေမဲ့လည်းရှုပ်ထွေးနေတဲ့မြန်မာနိုင်ငံကြီးအခင်းချင်းကြောင့် Nippon Foundation ဥက္ကဋ္ဌယိုဟီဆာဆာကာဝါအနေနဲ့ရခိုင်ပြည်မှာဒီထက်ခိုင်မာတဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရဖို့အများကြီးစွမ်းဆောင်ပေးနိုင်မယ်လို့လည်းမထင်ကြောင်းရခိုင်မျိုးသားပါတီ ANP ရဲ့နိုင်ငံရေးဦးဆောင်ကော်မတီဝင်မြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုစလေဦးဦးလှစောက VOA ကိုပြောပါရယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရယ်ရှင်
။ကျော်ဦးလှစော VOA နဲ့ဆက်သွယ်မေးမြန်းဖြေကြားပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာ
မင်္ဂလာပါမင်္ဂလာပါ
။ဒီ Nippon Foundation ဥက္ကဋ္ဌ UAE ဆက်ဆက်ကောက်ပါပေါ့နော်သူရခိုင်ကိုလာတယ်။ဆိုတော့ရခိုင်လာတဲ့အထဲမှာဆရာတို့နဲ့လည်းတွေ့တယ်လို့ကျွန်တော်တည်ထားရတာရှိပါတယ်ဆိုတော့ဆရာတို့အဓိကဘာများပြောပြခဲ့ပါသလဲခင်ဗျာ။
အဓိကကတော့သူအရင်ဆုံးကရခိုင်နဲ့ပတ်သက်တဲ့သူအစာပြိုးထားတာတွေရှိပါတယ်။အဲ့ဒါတွေကိုပြန်လဲလုပ်ဖို့ပေါ့လေ။ပို့ဖို့ကိစ္စတစ်ခု။နောက်တစ်ခုကသူကရခိုင်ကိုလာတဲ့မလာခင်နေ့မှာပဲသူကနေပြည်တော်တော့တယ်။အဲ့ဒီအခုဝန်ကြီးချုပ်နဲ့တွေ့တယ်ပေါ့နော်။ပြည်သူ့ချုပ်နဲ့ဝန်ကြီးချုပ်နဲ့တွေ့တယ်။အဲ့တော့ဝန်ကြီးချုပ်နဲ့တွေ့ပြီးတော့သူပြောတဲ့အတိုင်းဆိုရင်သူကဒီအေးရဲ့စေဦးဒီချုပ်ဘုချုပ်ထောင်းမြတ်နိုင်တယ်လေသူကဇုံနဲ့တင်လိုက်ရှိတယ်ပေါ့နော်အဲ့တော့
ဟုတ်ကဲ့
အဲ့တော့သူကအဲ့ဒီမှာရခိုင်မှာဒီတစ်နှစ်ပြည့်သွားတဲ့ချိန်မှနေသဘောမျိုးတိုက်တက်ဆိုင်ရောက်လာတာပေါ့ရောက်တော့သူကအဲ့လို ငင်းရရရှင်နေကိုဆက်လက်ထိန်းထားရှင်နေထိန်းထားဖို့အတွက်သူဒီဘက်မတ်တမတော်ဖက်ကိုလည်းသူမေတ္တာရခံထားတယ်ဒီအေးဖက်ကိုလည်းသူပြောထားတယ်ပြီးတော့ဒီမှာသူပေါ်ဆောင်စရာရှိတယ်နော်အိုင်ဒီဘီလုပ်ငန်းနေတော့အဲ့ဒီဟာတွေကိုတည်းကူညီပေးရပြန်ပြီးအကူညီပေးမှာဟာတွေကိုသူဆက်လက်လုပ်ဖို့အတွက်အစီအစဉ်ချဖို့လာတယ်အဲ့ဒီဟာကိုလည်းအဲ့ဒီအကြောင်းလည်းသူတတင်းစကားပိုင်းခိုင်ပြီးအရှင်နေလက်
အဓိကရလိုက်တဲ့အချက်ကဘာလို့ပြောလို့ရပါလဲခင်ဗျာ
အဓိကရလိုက်တဲ့အချက်ကတော့ကျွန်တော်တို့ဒီရုပ်ဝတ္ထုပိုင်ဆိုင်ရာအနေနဲ့သူကတော့ရခိုင်မှာ IDB တွေအတွက်တော်ပတ်စံတွေတော်တော်များများသူပူးပေါင်းထောက်ပံ့ပေးမယ်ပေါ့အဲ့ဒါကိုသူနီပွန်ဖောင်ဒေးရှင်းကနေပြီးတော့ဟို management လုပ်မယ်ဒီကအခွင့်အရေးတွေနဲ့ပူးပေါင်းကြီးနိုင်ပြီးတော့လုပ်မယ်အဲ့ဒီဒီကိုရေနောက်တစ်ခုကတော့ဒီသူကသူပြောတဲ့အထက်မှာတော့သူဆရာကြားတဲ့စကောင်းကတော့ဒီမြမတက်မတော်နဲ့အေးရခိုင်ကတ်တော်ကြားထဲမှာအခုရှိနေတယ်ကျွန်တော်မှအဂရီမန့်သဘောမျိုးပဲညီညာကြီးကပို့ပြီးခိုင်ပါစေဘို့တဲ့ဒီထက်ကောင်းတဲ့အနေထားတစ်ခုကိုသူဖြစ်စေချင်တယ်ပေါ့သူတူဝါရတိုင်းဆိုတော့ gray zone ပေါ့အဲ့ gray zone မှာအဲ့ဒီအောက်ရှင်မှာဖြီးတွေးတိုက်ခိုက်မှုတွေမဖြစ်အောင်တဲ့ gray zone မှာ management လုပ်ဖို့တဲ့အထင်ကြီးလေးတစ်ခုကိုသူက addition နဲ့အခုသူဟိုဘက်လည်းပြောထားတယ်ဒီဘက်လည်းပြောထားတယ်လို့တော့ပြောပါတယ
်ဟုတ်ကဲ့ဆရာကိုရိုင်းကသူနဲ့တွေ့ပြီးတော့စကားပြောခဲ့ရတယ်ဆိုတော့အဲ့ဒီလိုသူနဲ့တွေ့ဆုံစကားပြောခဲ့ရတာကနေပြီးတော့ရခိုင်ပြည်မှာဒီထက်ပိုပြီးတော့ခိုင်မာတဲ့တည်ငြိမ်အေးချမ်းရေးအတွက်ဆရာဘယ်လောက်ထိစိတ်အေးရတဲ့ခံစားချက်မျိုးရပါသလဲဆရာ
ကျွန်တော်ကတော့အဲ့လောက်ကြီးတိတ်အကြီးကြီးမားမားတော့ခိုင်မာကြီးပေါ့လေတကယ်ဒီထက်ပိုကောင်းလာတဲ့ငញ្ញရဲ့အချင်းတစ်ခုကိုရောက်သွားဥပမာဆိုတော့ဘိုင်လက်ထရထိုးတာလို့ပေါ့နော် SCA ကတော့တော်တော်ဝေးပါတယ်ဘိုင်လက်ထရထိုးအစင်ရောက်ဖို့အဲ့လောက်ကြီးလဲသူညော်မှန်းတယ်လို့ပေါ့တော့အရှင်တူတို့တက်မှာတော့ရောက်နိုင်မှာမဟုတ်ဘူးသူလိုချင်တာကတော့အဲ့လိုပေါ့လေပူခိုင်မာလဲဆိုတာဘိုင်လက်ထရလို့ချင်းချင်းတစ်ခုပြောက်ဖို့အတွက် gray zone ပေါ့လေဒီမှာဟိုဘက်ကလည်းထင်းချွတ်တာဒီဘက်ထင်းချွတ်တဲ့ area တွေမှာသူနှစ်ပုတ်တစ်ဖက်ညီနိုင်တဲ့အဖွဲလေးတွေကိုသူကလိုချင်တယ်ဒီဟာကတော့ဆွချင်းဖြစ်နိုင်မလို့တော့ကျွန်တော်တော့မထင်ဘူးဖြစ်နိုင်တော့ကောင်းတော့ပေါ့နော်ဘာလို့ဆိုနှစ်ဖက်စလုံးမှာလဲအခုကျွန်တော်တို့ခိုင်မာရှိတဲ့အနေအထားကတော့နှစ်ဖက်လုံးကတော့ဒီစစ်တိုက်လို့တဲ့ဆန္ဒကတော့တိတ်တင်းတင်းထန်ထန်ရှိကြပုံတော့မပေါ်ဘူးတမတော်ဖက်ကပေါ့ဒီကျွန်တော်တို့ဒီရခိုင်တပ်တော်ဖက်ကပေါ့ရခိုင်တပ်တော်အနေနဲ့လည်းသူထိချုပ်တတ်တဲ့ area တွေမှာသူ့ရဲ့ပေါ်ပါလေဖက်ပေါင်းစုံတိဆောင်ကြီးတွေပေါ့နော်တိဆောင်ကြီးတွေလုံနေတယ်ဟိုတက်ဆိုတော့တက်ရဲ့ခိုင်မအောင်လုတ်တာပေါ့တခြားပေါ်ပြေးလုပ်ငန်းတွေပါလေလုံနေဆိုတော့သူ့အတွက်လည်းစစ်မဖြစ်တာတွေ့ပဲပဲအဲ့အခြေကအခြေအနေကောင်းတစ်ခုကိုဖန်တီးထားနိုင်တဲ့သဘောမျိုးဆိုတော့ဒီ floating တော့ပဲတွောလိုက်မယ်ဒါပေမဲ့ဒီကြားထဲမှာဗမာပြည်နိုင်ငံကြီးကလည်းအမတန်ရှုပ်ထွေးတဲ့အတွက်ကြောင့်အဲ့လိုတရဝင်းဟောတရဝင်းခင်းကျင်းလုပ်ဖို့ဆိုတာမျိုးတော့ကျွန်တော်တော့မညှော်လင်းညှော်လင်းလို့တိတ်မရနိုင်ဘူးဖြစ်နေ
။ဟော
ရဖြစ်နိုင်တော့ကောင်းတာပေါ့
ဟုတ်ကဲ့ခင်ဗျ Mr. Sasakawa ကရခိုင်ငင်းချမ်းတည်ငင်းရေးရခိုင်မှာရေရှိခိုင်မှာလည်းငင်းချမ်းရဖို့ဘာကြောင့်အထူးတလဲစိတ်ဝင်စားပြီးတော့အခုလိုကူဖိရင်တီလုပ်နေတယ်လို့ရောဆရာတို့နားလည်မိပါခင်ဗျ။
အဲကျွန်တော်တို့ ਨੇ ဗျာဟိုလွန်ခဲ့တဲ့နှစ်ပေါ့နော်နိုဝင်ဘာမှာတွေ့ရ고တို့နှစ်ကြိမ်သုံးကြိမ်တွေ့ဘူးတယ်နောက်ဆုံးတစ်ကြိမ်တွေ့တာကနိုဝင်ဘာ7မှာပေါ့နော်7မှာတော့သူကအဲ့ဒီနေပြည်တော်ကအပြန်ရွက်ကော့ဘွဲပြီးသားမှာသူနေပြည်တော်တစ်ခေါက်သွားတယ်အဲခိုင်မတော့ရွက်ကော့ဘွဲလည်းမဖြစ်ဘူးပေါ့နော်အဲ့တော့သူကနေပြည်တော်ပြန်လာတဲ့အခါမှာဒီဆဆတာဝါကနေပြီးတော့ကျွန်တော်တို့ကိုသတင်းဟိုစကားပြောခိုင်းတယ်ပေါ့စကားပြောခိုင်းတယ်ကတက်မတော်ဖက်ကဟိုသတင်းစကားတစ်ခုကိုအဲ့ရခိုင်တော်သူစီကိုဥပိ္ပကိုပြောတယ်အဲ့တော့အဲ့နောက်ပိုင်းမှာတခိုင်ဒီယူကော့ပွဲနဲ့ပတ်သက်တဲ့ရခိုင်တပ်တော်ကစာရီထုတ်တက်မလို့အတူပြန်ပြီးစာချုပ်နဲ့သူတို့အူကြားထဲမှာအဲ့လိုရာကြီးသဘောတူညီကလေးတစ်ခုရသွားတယ်အဲ့တက်မတော်ကထုတ်တဲ့စာထဲမှာအဲ့တက်သူတို့နဲ့ပြင်းပြထန်ထန်တိုက်ခိုက်နေခဲ့တယ်ညတော့အကျန်းဖဲလို့တောက်လျှောက်တုံးလာတဲ့အေးအေးကိုအကျန်းဖဲဆိုတော့ဝဟတော်သုံးတော်ဖြုတ်လိုက်တယ်ပြီးတော့အဲ့ဒီကနေစပြီးတော့တိုက်ပွဲတွေရက်လာတာဟာသူရောက်ခါနီးလေးမှာကတ်ပြီးတော့အဲ့ဒီဘောက်တော့ဖက်မှာဖြစ်တယ်အဲ့အစပိုင်းကတော့ရခိုင်မှာဝင်တဲ့အချိန်မှာဒီလိုပြဿနာလည်းမဆိုးသေးဘူးเนาะဒီအနာပြောင်းလဲပြီးဘာလည်းမဖြစ်သေးဘူးမဖြစ်သေးတော့သူ့အနေနဲ့ရခိုင်ကိုစိတ်ဝင်စားလို့ဆိုတော့ငြိမ်းချမ်းလှုပ်ဖို့လည်းပြောရင်ကန့်ဆန့်ရင်ရခိုင်ရဲ့ရေဆိုတာကပထူရီနိုင်ငံရဲ့ဆုံချက်လို့ဖြစ်နေတာကိုအဲ့တဲ့စိတ်ဝင်စားမှုဖြစ်တယ်လို့ယူဆရတယ်အခုကြတော့လည်းနိုင်ငံရဲ့ပြောင်းလဲတွေကြီးမှဖြစ်လာတယ်တစ်နှစ်မြောက်နဲ့လေသူရဲ့သူကျူပန်းခဲ့တဲ့အောင်မြင်မှုတစ်ခုရဲ့တစ်နှစ်မြောက်နဲ့လေဖြစ်လာတယ်နောက်မြန်မာပြည်ဆိုတာကလည်း ဟိုကျွန်တော်တို့အမေရိကကဟိုတန်တမာကြီးတယောက်လာသွားတယ်နောက်မစ္စတာဆွန်ကော့ရှင်လာတယ်နောက်အရှိတောင်အခြားကိစ္စတွေနောက်အိန္ဒိယလည်းစိတ်ဝင်စားတယ်ရုရှားကလည်းစိတ်ဝင်စားတယ်ဆိုတော့ဂျပန်အနေနဲ့လည်းပဲသူရဲ့ဟိုဂျပန်နိုင်ငံတော်အတွက်သူ့ရဲ့ mission တစ်ခုအနေနဲ့ဂျပန်နိုင်ငံရဲ့ role ကိုပြင်ဖို့အတွက်ဂျပန်နေနဲ့ဝင်လာတယ်လို့ပဲကျွန်တော်ယူဆတယ်
ဆိုတော့သူအခုနောက်ဆုံးလာသွားပြီးတဲ့နောက်ပိုင်းမှာမစ္စတာဆာဆာကာဝါလာသွားတဲ့အချိန်ကနေဆရာနဲ့ကျွန်တော်နဲ့အခုပြောနေတဲ့အချိန်ဒီကာလအတွင်းမှာဘာတွေများထူးထူးခြားခြားပြောင်းလဲတဲ့အခြေအနေတွေရှိပါလဲဆရာ
လောလောဆီတော့ဘာမှသူလာသွားတဲ့အတွက်ကြောင့်ဒီဘက်မှာဘာမှထူးထူးခြားမရှိပါဘူ
းဟုတ်
ထူးခြားပြောင်းလဲမှုပေါ့နိုင်ငံရေးရကောစိတ်ပိုင်းဆိုင်ရာကောရုပ်ပိုင်းဆိုင်ရာထူးခြားပြောင်းလဲမှုတော့လောလောဆီဘာမှမရှိအောင
်ဟုတ်ကဲ့မစ္စတာဆာဆာကာဝါကဒီခိုင်တီငင်းချမ်းရေးအတွဲရရှိခိုင်ပါတဲ့ငင်းချမ်းရေးအတွဲပေါ့လေဘယ်လောက်များအထောက်အပူပြုမယ်လို့ပေးနိုင်မယ်လို့ရောဆရာကိုယ်လည်းညှော်လင့်ပါတယ်ခင်ဗျာ
ကျွန်တော်ကတော့အများအကြအများကြီးလုပ်ပေးနိုင်လို့တော့မညှော်လင့်ဘူးဒါကဘာလို့ဆိုတော့ဒီဟာကပမာဒီအခုလောလောဆယ်ပမာဒီမှာတော့ crisis ကကြီးနေပေါ့ဗျာဟုတ်လားကြီးနေဆိုတော့တရှိချင်းကြလို့ရှိရင်တော့အဲ့ဒီပမာဒီကအနာကိုရှုပ်ကိုင်နိုင်တဲ့အင်အားစုနဲ့ရခိုင်တပ်တော်ကြားထဲမှာတော့ political contract တခုတော့လုပ်ရမယ်။အဲ့ဒီကိစ္စကတော့သူ့အနေနဲ့ဆုံးဆောင်နိုင်မှာမဟုတ်ဘူး။ဟော?အဲ့တော့ political contract ပဲ။အဲ့တချိန်ကျရင်တော့အဲ့ဒီ the way မှာ contract ပြဖြစ်ရှင်လည်းဖြစ်မယ်။ဒါမှမဟုတ်ဒီမှာကလည်းဒီရခိုင်တပ်တော်အနေနဲ့သူတို့ရဲ့မှာလည်းသူတို့ရဲ့ land ရှင်ရှိတယ်။သူတို့မှာလည်း drain တွေရှိတယ်ဆိုတော့အဲ့ drain ကိုအကောင့်နဲ့ပေါ်ဖို့အတွက်အဲ့ political contract နဲ့ကြည့်ဆုံးပြီးတော့တိကျတော့ပါဖြစ်မယ်။အဲဆိုဒီခိုင်ရဲ့အနေထားကလည်းဘယ်လိုခေါ်မလဲကတကယ်ထူးခြားတဲ့ identity ပဲ။တခြားဒီစားတွေနဲ့မတူဘူးအခုအနေထားကလူထုအနေထားရောဒီခိုင်တက်တော်ရဲ့အရာအနေထားတော့ဒီဟာကတခြားဟိုပါဘောအကုန်လုံးအရင်တော့လို့ဟိုပညာရေးညီလာခံတို့ရောဟာမျိုးမဟုတ်ပဲဦးနှစ်ဖက် contract တစ်ခုနဲ့လုပ်ရမယ်။တကယ်လည်း contract က agreement တစ်ခုနဲ့ compromise တစ်ခုနဲ့အရှင်းပြေသွားမယ်ဆိုရင်တော့ကောင်းတာပေါ့။တကယ်လို့အဆင်မပြေဘူးဆိုရင်လည်းအဲဒါစစ်ပွဲဆိုတာကတော့ပြောလို့မရဘူးနော်ဘာလို့ဆိုတော့အင်အားတွေတိစောက်ထားကြတယ်ဟိုမြန်မာတပ်မတော်ဘက်ကလည်းသူ့မှာလည်းချစ်မိလက်နဲ့တွေပါနဲ့ဒီဘက်ကလည်းပြည်သူလူအဖို့မဲ့ကိုခိုင်တက်ကိုခိုင်မှာတိစောက်ထားမှဆိုရင်စစ်ပွဲနဲ့ဖြစ်ရှင်းမလား political control နဲ့ဖြစ်ရှင်းမလားဆိုတဲ့ပြဿနာရှိတယ်အဲ့ဒီဟာအတွက်တော့ဆန်ဆန်ကာဝါအနေနဲ့တော့သုံးဆောင်နိုင်မယ်လို့ကျွန်တော်မထင်ပါဘူ
းနော်ဆိုတော့ဥမာဆိုကြပါစို့ဆရာရေမစ္စတာဆာဆာကာဝါကဝင်ပြီးတော့မလုပ်ပေးဘူးမပြောပေးဘူးသူမပါဘူးဆိုရင်ဟောရခိုင်ပြည်မှာခိုင်မာတဲ့ငင်းချမ်းရဖို့မဖြစ်နိုင်ဘူးလားခင်ဗျာ
ဟုတ်အဲ့ခိုင်မာရဲ့ငင်းချမ်းရအတွက်တော့ဟိုပါပေါ့လေကျွန်တော်တို့ဒီတာဒီယာညာစုတခုတော့လိုပါတယ်ဒါကတော့ဘယ်နိုင်ငံဖြစ်ဘယ်နိုင်ငံရေးမှာဖြစ်ဖြစ်ဘယ်လူမျိုးမှာဖြစ်ဒါကတော့ရှိမှာပေါ့ဒါပေမဲ့အဲ့ဒီခိုင်ကန်နာမှာတော့သူ့အနေနဲ့ပြေဘာအလိကလေးအဲ့ကနေပြီးတော့ပံပုတ်ကူညီနိုင်မှုလို့ဆင်းတော့ရှိတာပေါ့ဒါပေမဲ့အဓိကတော့နှစ်ဦးနှစ်ဖက်ပါပဲ
ဟုတ်ကဲ့ခင်ဗျအ
ဲတာလီယာရင်အားစုကဘာလို့ဆိုတော
့ဟုတ်ကဲ့ပါခင်ဗ
ျသူ့အနေနဲ့ကြတော့ဒီတာလီယာရင်အားစုကိုလည်းနည်းနည်းကူညီပေးနိုင်စရာဆက်ဆက်တာဝါနဲ့ဒီတက်ချုပ်ကြီးနဲ့ကြမှာတော့အင်မတန်ဘယ်လိုခေါ်မလဲယုံကြည်တဲ့ဆက်ဆံမှုမျိုးရှိတယ်လို့ယူဆရပါတယ
်ဟုတ်ကဲ့အခုလက်ရှိတည်ငြိမ်နေတဲ့အခြေအနေကနေပြီးတော့ဒီထက်ပိုပြီးတော့ခိုင်မာတဲ့တည်ငြိမ်မှုဒီထက်ပိုပြီးတော့ခိုင်မာတဲ့ငြိမ်းချမ်းရေးရဖို့အတွက်ဆိုရင်ဆရာအမြင်အဖြစ်ပေါ့နော်အဓိကဘာလုပ်ဖို့လိုမယ်လို့ဆရာကြူစားပါလဲ
ဒီထက်အရှင်းမြင်တဲ့ဟိုပေါ့မက agreement ပေါ့နော် bilateral လို့ agreement မျိုးဆိုရင်တော့အောက်နော်ဒါပေမဲ့ဒီအားလေးကျွန်တော်ကသိဖြစ်နိုင်မလို့မထင်ဘူးထင်ဘူးဆိုတာကဘာလို့ဆိုတော့ဒီဒီတက်ခိုင်းတက်တော်အနေနဲ့လေသူမှာကမဟာမိတ်အဖွဲ့အစည်းတွေရှိသေးတယ်။သူတယောက်တည်းဖောက်လို့လို့ရတဲ့ကိစ္စမျိုးမဟာမိတ်အဖွဲ့အစည်းတွေရှိတယ်။အလို့ကနိုင်ငံတကာဆက်ဆံရေးဆိုတာလေသူကခိုင်းတက်တော်နဲ့တော်ရုံတိုင်ရုံသူကဟိုအရင်တော့လို့ဟိုပေါ့တော်လိုင်းအင်အားစုတပုံတိတိလေးမဟုတ်တော့ဘူးတော်တော်နိုင်ငံတကာမှာရောဟောနည်းနည်းဟိုလောက်လောက်စားစားလေးလေးစားစားဆက်ဆံရတဲ့အဖွဲ့အစည်းတစ်ခုဖြစ်သွားပြီ။နောက်ရခိုင်မှာမွတ်စလင်ကိစ္စတွေလည်းရှိတယ်အဲမွတ်စလင်ကိစ္စတွေပါဆိုလည်းခိုင်းတက်တော်နဲ့စကားပြောမယ့်အနေထားကြီးကိုရောက်လာတယ်အဲ့တော့သူ့အနေနဲ့လည်းဒီလက်ရှိဆိုရနဲ့အဲ့လိုအဆင့်မြင့်တဲ့ဆက်ဆံရေးတွေပါလေထူထောင်လိုက်မယ်ဆိုလို့ရှိရင်ဒီနိုင်ငံတကာဆက်ဆံရေးမှာကြတော့ဒီလက်ရှိအဆိုရရဲ့ legitimacy ကအမတန်အားနည်းနေတဲ့အတွက်ကြောင့်ဒီဟာမျိုးအပြီးချိန်မှာတော့သူကလုံးမယ်လို့တော့ကျွန်တော်မထင်ဘူးလုံးရှင်းစိတ်လည်းရှိမှာမဟုတ်ဘူးအဲ့တော့ဒီဟာအဲ့လို
ဆင်းရဲနေညံညံရေးပုံစံမျိုးကတော့လောလောဆယ်မှာဖြစ်နိုင်မှာတော့မဖြစ်ဘူးအဲ့ဒီဖလိုတင်းဘက်တွောနေလိမ့်မယ်ဆင်းတယ်ဟုတ်ကဲ့လားလက်ရှိကဆရာဟလာဟိုတိုင်းပြည်တွင်းမှာကဟိုနေရာတချို့ပေါ့လေဟိုတိုင်းပြည်လိုမဟုတ်ရင်တော့မှနေရာတချို့မှာဒီငွေမှုအားနေနေတယ်ဒီငွေမှုမရှိဘူးဟလာလှုပ်လှုပ်ခက်ခက်အခြေအနေကြောင့်ဘုနာပြောသလိုတိုင်းပြည်ရဲ့အခြေအနေကလုံးဝလှုပ်လှုပ်ခက်ခက်အခြေ ဘယ်လိုများရိုက်ခတ်နိုင်တယ်လို့ဆရာမြင်ကြလဲခင်ဗျာ
ကျွန်တော်ပြောသလိုပဲရခိုင်မှာရှိတဲ့နိုင်ငံရေးအားစုတွေကြီးလက်တယ်နော်ကြီးလက်နောက်မျိုးပေါ်လူလက်တန်းစားတယ်မှာလည်းဒီကနိုင်ငံရေးဩဇာကတော်တော်ကြီးတယ်ကြီးတဲ့အတွက်ကြောင့်ဒါသူရဲ့အမိအပြဘူးဆိုရင်တော့ဘာမှတော့ဖြစ်အောင်ဘာလို့ဆိုတော့အရင်တော့လည်းပဲဒီကျွန်တော်တို့ຫນွေဦးဒေါ်လာရဲ့အစပိုင်းမှာပေါ့နော်စီဒီCDM ဒီနဲ့ဆန္ဒပြဖို့ကြီးကြဲလုံးတဲ့အချိန်မျိုးမှာဒီခိုင်မာရှိတဲ့ဒီ CSO တွေပေါ့နော်လူငယ်တွေအားစုတွေ CSO တွေကအဲ့လိုဟာမျိုးလုပ်ဖို့အစီအစဉ်ရှိတယ်ပေါ့အယုံကျဆက်ဆက်ချက်ကာလာတုန်းကလို့ရန်ကုန်မှာလှုပ်ရှားမှုကြီးလာရင်ရခိုင်ဘက်ကိုကူးလာတဲ့ရခိုင်မှာလှုပ်ရှားမှုတွေလုံးမယ်ဆိုတဲ့ဆန္ဒတွေကြတော့အဲ့ဒါကိုဒီစစ်ပြည်သားတစ်ခုမှာအဲ့တမှုတယောက်ပါခေါ်ပြီးတော့အဲ့လိုမျိုးတွေကိုဆောင်ရှားဖို့နော်ကိုယ့်အကိုအေးဆေးနေပြီးကိုကိုတိဆောက်ကိုဒေသတိဆောက်ရင်းငြိမ်းချမ်းရေးပဲလှုပ်ရှားဖို့ဆိုတာကိုခေါ်ပြီးတော့ကြံပေးတယ်ပေါ့လေအကြံပေးတာတပိုင်း warning လို့တာတတိပေးတာတပိုင်းဖြစ်တဲ့အတွက်ကြောင့်နောက်ပိုင်းမှာတော့ဒီဘက်မှာ CDN တွေလည်းမရှိဘူးเนาะအဲ့တော့လူထုကလည်းပဲ CDN မရှိတော့ဘူးအဲ့သူတို့မှလည်းဒီလက်ရှိအစိုးရနဲ့လည်းတိတ်ဟောပေါ့အစဉ်ပြေကြီးလည်းမဟုတ်ဘူးဆိုပေမဲ့ကြီးလက် data ပိုင်းမှာတော့သူကဒီတက်တော်နဲ့အစဉ်ပြေတယ်ဆိုရင်သူတို့အဲ့ဒီမှာတရားဥပဒေကိစ္စတွေရောပညာရေးကိစ္စပါပညာရေးကိစ္စစိုက်ပျိုးရေးကိစ္စတွေရောသူအဲ့သူတို့နဲ့ပဲအရင်ပါပြီးတော့လုံးလုံးနေရတဲ့ပုံစံမျိုးဖြစ်နေ။အဲ့တော့ကိုဒီကျွန်တော်တို့ကိုလမ်းကြောင်းတဲ့ကိုပေါ့တခါကအဲ့ဒီကိုရှုပ်ထွက်မြတ်နေတော့တယ်ပေါ့နော်။ရခိုင်နိုင်ငံရေးလမ်းကြောင်းကကိုလမ်းကြောင်းတဲ့ကိုတီးချလို့သဘောစီးတတ်သဘောဆောင်နေတာကြတော့ဒီဘက်ကတော့ကြီးမကရေရိုက်မှုကလည်းမရှိဘူး။နောက်တစ်ချက်ကဒီဘက်ကလည်း NLD ကလည်းနိုင်ငံရေးဩဇာကအင်မတန်အားနည်းပါတယ်။တော့ဒီဘက်မှာမြောက်ပိုင်းတို့ကတောင်ပိုင်းမှာတော့ကိုပြောပါဆိုတော့ NLD လိုလားတဲ့အင်အားစုတွေကလည်းမရှိတော့ပဲဒီဘက်မှာနိုင်ငံရေးအားစုဆိုတာအဲ့တော့အဲ့ဖက်ကတရက်ကတော့ဒီဘက်ကိုကြီးကြီးမားရိုက်ဆက်အကြောင်းမရှိဘူ
းဆိုတော့လက်ရှိကဆရာစစ်တပ်ကအာဏာသိမ်းထားတဲ့အချိန်ဒီပေါ့နော်တိုင်းပြည်မှာကဒီစစ်တပ်ကအာဏာသိမ်းထားတဲ့အချိန်ဒီအောက်မှာရခိုင်ပြည်ငြိမ်းချမ်းရေးတည်ငြိမ်ရေးခိုင်မာဖို့ဆိုတာကတကယ်တမ်းဖြစ်နိုင်ချေရှိတယ်လို့ဆရာယူဆပါတယ်ခင်ဗျာ
ယာယီကျွန်တော်ပြောသလိုပေါ့လေကိုကျိုးစီပေါ်ပေါ်မှာမူတည်ပြီးတော့ကို interested position ပါမူတည်ပြီးတော့ယာယီဖြစ်ရှင်လည်းဖြစ်နိုင်တယ်ပေါ့အဲ့ယာယီဟာဘယ်လောက်ရှိကြလဲဒါပေမဲ့တချိန်ချိန်မှာတော့ဒါကဒီဟာကြီးကထာဝရတော့မဖြစ်နိုင်ဘူးတချိန်ချိန်မှာနိုင်ငံရေးပြဿနာပြောရမယ်ဒါမှမဟုတ်စစ်ပွဲနဲ့ဖြစ်ရှင်လည်းဖြစ်ရှင်ရမယ်အဲ့ဒီအနေထားကိုတော့နှစ်ဖက်စလုံးကသိကြပုံတော့ရပါတယ
်ဟုတ်ကဲ့ပါခင်ဗျာဘူးလောက်ဆိုအခုလိုဖြစ်ဆိုပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်
ကြကြတဲ့တင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်မှာရှင် ANP ရခိုင်အမျိုးသားပါတီရဲ့နိုင်ငံရေးဦးဆောင်ကော်မတီဝင်ဦးဦးလှစောကိုဆက်သွယ်မေးမြန်းခဲ့တာပ
ါအမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
တော်တက်ကြီးများခင်ဗျာနိုင်ငံလုံးဆိုင်ရာပါတီစုံရွေးကောက်ပွဲမှာမြမပြည်သူတွေမဲယုံတွေတွားပြီးမဲပေးခဲ့ကြတာတစ်နှစ်ရှိခဲ့ပြီဖြစ်ပါတယ်2020နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာဖွဲ့စည်းပုံဆိုင်ရာချုပ်ရင်းချက်တချို့ရှိခဲ့ပေမဲ့အများရဲ့ယုံကြည်လက်ခံမှုရရှိခဲ့တဲ့အပြင်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့နိုဝင်ဘာလ10ရက်ရွေးကောက်ပွဲတစ်နှစ်ပြည့်ထုတ်ပြန်တဲ့ကြေညာချက်မှာလည်းရွေးကောက်ပွဲဟာမြန်မာပြည်သူတွေရဲ့ဒီမိုကရေစီအရေးအပေါ်ခိုင်မာတဲ့တန်တိတ်တန်ကိုထပ်မံအတည်ပြုခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာနောက်ဆက်တွဲဖြစ်ခဲ့တာတွေကိုတွေးမိချိန်မှာ19ရာစုကအမေရိကန်ကဗျာဆရာဂျွန်ဂရင်းလစ်ဖစ်တီယာရဲ့ထင်ရှားတဲ့စာကြောင်းတွေဖြစ်တဲ့ဝမ်းနည်းဖွယ်ရာသကလုံးတွေကိုနှုတ်ကပြောတာဒါမှမဟုတ်စာသားအဖြစ်ချရေးရာမှာဝမ်းနည်းစရာအကောင်းဆုံးကတော့ဖြစ်နိုင်ခဲ့ပါလျက်နဲ့မဖြစ်ခဲ့ရလေခြင်းဆိုတာကိုသတိရမိတာဖြစ်ပါတယ်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာမြန်မာစစ်တပ်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့သူရဲ့နိုင်ငံရေးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တွေကိုဖမ်းဆီးထိန်းသိမ်းပြီးအာဏာသိမ်းလိုက်တဲ့အချိန်မှာရွေးကောက်ပွဲကပေါ်လာတဲ့မြန်မာနိုင်ငံအတွက်မျှော်လင့်ချက်နဲ့ဂရုတွေဟာအဆုံးသတ်သွားခဲ့ပါတယ်2020ပြည့်နှစ်နိုဝင်ဘာလရွေးကောက်ပွဲမှာ
NLD party အပြတ်အသတ်အနိုင်ရခဲ့ပြီးရွေးကောက်ခံထားရတဲ့လွတ်တော်သစ်စတင်ဖို့ကနဦးအစည်းအဝေးပြင်ဆင်နေချိန်စစ်တပ်ကအာဏာသိမ်းခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုကနေဒီမိုကရေစီအသွင်ကူးပြောင်းရေးကိုအဆုံးသတ်စေခဲ့တဲ့စစ်တပ်ရဲ့လှုပ်ရက်ကိုပြင်းပြင်းထန်ထန်ရှုံချခဲ့တဲ့နိုင်ငံတကာညွန်ပေါင်းအဖွဲ့ကိုအမေရိကန်ပြည်ထောင်စုကစီယုံပုံဖော်ခဲ့ပါတယ်။ အာနာသိမ်းပြည်နောက်တနင်္ဂနွေနေ့တိုင်းဒါနဲ့ဆန္ဒပြပွဲတွေကိုလည်းစစ်တပ်ကလူတွေတေချေလောင်းတဲ့အထိအင်အားသုံးဖြိုခွင်းခဲ့ပါတယ်။လူပေါင်း1300ကျော်သေဆုံးခဲ့ပြီးတပေါင်းကျော်အကျဉ်းချခံထားရပါတယ်။လက်ရှိစစ်အစိုးရခေါင်းဆောင်အများပြားဟာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုနဲ့တခြားတိုင်းရင်းသားတွေဘာသာရေးလူနည်းစုတွေအပေါ်ထိတ်လန့်ပွဲရာအကြမ်းဖက်မှုတွ ုဟာလူအခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုပုံမိုထိခိုက်စေပြီးစစ်မှန်တဲ့ဒီမိုကရေစီရဖို့မြန်မာပြည်သူတွေပြက်ပြက်သားသားကြိုးပမ်းမှုတွေကိုဆယ်စုနှစ်တခုစာလောက်နောက်ပြန်ဆုတ်သွားစေခဲ့တယ်လို့ဝန်ကြီးဘလင်ကန်ကပြောကြားပါတယ်ဒီတိုက်ပွဲမှာအသက်ဆုံးရှုံးရတဲ့အပြစ်မဲ့ပြည်သူပေါင်း1300ကျော်အပါအဝင်မြန်မာပြည်အတွင်းဒီမိုကရေစီရဲ့လူအခွင့်အရေးတွေကိုလေးစားလိုက်နာဖို့နဲ့တရားဥပဒေစိုးမိုးရေးပြန်လည်ထူထောင်ဖို့ကြိုးပမ်းနေကြတဲ့မြန်မာပြည်သူပြည်သားအပေါင်းကိုဂုဏ်ပြုပါတယ်စစ်အစိုးရဖိနှိပ်မှုတွေတခြားညှဉ်းပန်းနှိပ်စက်မှုတွေအတွက်တရားမျှတမှုရဖို့နဲ့တာဝန်ခံမှုရရှိစေဖို့မြင့်တင်ဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ကတိပြုထားပါတယ်ဒီကနေ့မှာတော့အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့မတရားဖန်ဆီးထားသူတွေအားလုံးကိုလွတ်ပေးပြီးစစ်မှန်တဲ့အားလုံးပါဝင်တဲ့မြန်မာဒီမိုကရေစီလမ်းကြောင်းကိုပြန်သွားဖို့စစ်အစိုးရကိုကျွန်တော်တို့ထပ်မံတောင်းဆိုလိုပါတယ်လို့နိုဝင်ဘာလ10ရက်ရွေးကောက်ပွဲနှစ်ပတ်လည်နေ့မှာဝင်ကြီးဘလင်ကန်ကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင
်ဆက်လက်ပြီးတော့ဗုဒ္ဓဘုနေ့နေနဲ့ခင်အစီအစဉ်အတွက်တရင်အချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါရှင
်လက်စီရဲ့တခြားဆွမ်းရင်ထုတ်ကုန်တွေဈေးနှုန်းကြီးမြင့်လာမှုကိုပူပေါင်းဖြည့်ရှင်ဆောင်ရွက်တဲ့အနေနဲ့အမေရိကန်နဲ့တခြားနိုင်ငံ၅ခုတို့ကမဟာပြူဟာမြောက်ရန်ရေနံကိုဓာတ်ဆီနဲ့တခြားဆွမ်းအင်လောင်စာထုတ်ကုန်တွေတန့်စင်ထုတ်လုပ်ဖို့စီစဉ်နေကြောင်းအင်ကာနီမှာပြောဆိုလိုက်ပါတယ်။မက္ကဆီကိုပင်လယ်ကွေ့တလျှောက်မြောက်လိုင်းတွေမှာလက်ရှိရေနံစီ621တန်းတိုးလောင်ထားတဲ့အမေရိကန်ရဲ့မဟာပြူဟာမြောက်ရန်ရေနံတဲကရေနံစီတန်း50ကိုလာမယ့်2022ခုနှစ်ဧပြီလအထိရေနံချက်သူတွေကိုရောင်းချမယ်အကြောင်းအမေရိကန်သမ္မတအင်ဂျူရောကပြောပါတယ်။အီသီယိုးပီးယားနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲတွေပုံမှုပြင်းထန်ခြေပြန့်လာမှာကိုစိုးရိမ်နေရကြောင်းအာဖရိကဥဂျိုဒေသဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ကမနေ့အင်ကာနီမှာပြောပါတယ်။အမေရိကန်အထူးကိုယ်စားလှယ်ဂျက်ဖရီဖဲလ်တ်မင်ကသူနဲ့တခြားတန်တမန်တွေအနေနဲ့အီသီယိုးပီးယားအစိုးရတပ်ဖွဲ့နဲ့တီဂရေးပြည်သူ့လွတ်မြောက်ရေးတပ်ဦး TPLF တို့ကြားဖြစ်နေတဲ့စစ်ပွဲရစဲရင်နဲ့စစ်ပွဲအချိန်ကျဆင်းရေးအတွက်ကြိုးစားနေတယ်လို့သတင်းထောက်တွေကပြောပါတယ်။မြန်မာဘီယာထုတ်လုပ်နေတဲ့မြန်မာဘရူဝါရီလီမိတက်ကိုစီးရှင်လင်းဖြတ်သိမ်းရေးအတွက်စစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင်လီမိတက်ကရန်ကုန်အနောက်ပိုင်းခရိုင်တရားရုံးမှာရှောက်ထားပါတယ်။မြန်မာဘီယာထုတ်လုပ်ငန်းမြန်မာဘရူဝါရီလီမိတက်ကိုတော့စစ်တပ်ရဲ့ဥပိုင်လီမိတက်ကအစုရှယ်ယာ49ရာခိုင်နှုန်းနဲ့ကီရင်းကအစုရှယ်ယာ51ရာခိုင်နှုန်းပိုင်ဆိုင်ထားတာဖြစ်ပါလိမ့်ရှင်။
ကျေးဇူးတင်ပါတယ်ရှင်။တရင်အချင်းချုပ်ကိုမတ်တင်ကြီးထိုက်ကတင်ပြသွားတာပါ။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နိုင်ကနေ9နိုင်အထိတင်ဆက်ခဲ့တာပါရှင်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်အထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမှမရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Tony Pollock ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ Darryl Smith ပါရှင်။ကျွန်မကအင်ဂျင်နိုင်ပါ။ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်လေးကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ BND ရဲ့သွေသွေကနေကြင်ွေးကြပါစီရှင်။
This program has come to you from the Voice of America, Washington.